Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင် VOA American အသံရဲ့2023ခုနှစ်နိုဝင်ဘာလ3ရက်ဟုတ်ဟိုးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေစတင်တက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3249နဲ့ပထမနိုင်ဝက်မှာလိုင်းလမီတာ190ကနေတက်ရိုက်ခံယူနားဆင်နိုင်ပါတယ်။ကျွန်မနန်းလောပါဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မြန်မာရေနံနဲ့တန်းကြွေလုပ်ငန်းအပေါ်မှာ American ပြည်တော်စုကကန့်သက်ရေးယူလိုက်တယ်လို့မြန်မာစစ်ကောင်စီကိုထောက်ခုပေးနေတဲ့လုပ်ငန်းကုမ္ပဏီနဲ့လူပုဂ္ဂိုလ်တချို့ကို Facebook ရေးယူမှုစနစ်ကိုထည့်သွင်းလိုက်ပါတယ်။ရှမ်းမြောက်ဒေသစစ်စီရင်9ရက်တာကာလအတွင်းမှာချင်းရွှေဟော်ဖောင်းဆိုင်တိန်နီမြို့တွေကိုအလုံးစုံထိန်းချုပ်လိုက်နိုင်တယ်လို့ညီတော်မဟာမိတ်သုံးဘွဲကထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ပြည်သူထွက်ပြေးကြရတဲ့ရာပေါင်းများစွာသောလူတွေအပါအဝင်လူတွေထောင်ထဲချီပြီးတော့အုပ်ရင်ဆုတ်ခွာထွက်ပြေးရမှာဆိုရင်အကြောင်းကုလသမဂ္ဂကသတိပေးလိုက်ပါတယ်။
အခုလိုသတင်းတွေအပြင်အစ္စရေးကဂါဇာကိုဆက်လက်ပြီးတော့ထိုးစစ်စနစ်ထားနဲ့ပတ်သက်လို့အမေရိကန်၊ရုရှား၊အီရန်နဲ့တူရကီနိုင်ငံတွေကတာဝန်ရှိသူတွေကြားသဘောထားတွေကွဲလွဲနေတာနဲ့မလေးရှားကိုသွားဖို့ကြိုးစားတဲ့ရူဝင်နာတို့ထိုင်းနိုင်ငံမှာအဖမ်းခံရတဲ့သတင်းတွေနဲ့အတူထိုးဖောက်ရခက်တဲ့အမေရိကန်စစ်ကွက်မှာဗီယက်နမ်နိုင်ငံကရက်စစ်ကားရောင်းဖို့ကြိုးစားနေတာစတဲ့သတင်းဆောင်မတွေတင်ဆက်သွားမှာပါဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့မြေကြီးဩဇာယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနိုင်ရှင်ချက်နဲ့ကမ္ဘာသလွားခီးတော့အစီအစဉ်တွေကိုကြည့်ရှုနာဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းကပြောပြပါမယ်ရှင
်အစ္စရေးကအင်္ဂါနေ့ကလေကြောင်းကတိုက်ခိုက်ရမှာကာဇာစီးတီးမြို့နာကဒုက္ခသည်စခန်းတစ်ခုထိမှန်ပြီးတိုက်ခိုက်ဆောက်ဦးတွေပြိုကျအဲ့ဒီနေရာတွေမှာကျဉ်းကျီးတွေဖြစ်ပြီးကြံခဲ့ပါတယ်အစ္စရေးမြေပြင်စစ်တပ်တွေကလည်းကာဇာမြောက်ပိုင်းတစ်လောကဟာမတ်စစ်သွေးကြွတွေကိုတိုက်ခိုက်နေပါတယ်ဂျဘလီယာကတိုက်ခိုက်အဆောက်ဦးတွေကိုအစ္စရေးကအနည်းဆုံး6ကြိမ်လေကြောင်းကတိုက်ခိုက်ခဲ့တယ်လို့ဟာမတ်တွေအုပ်ချုပ်နေတဲ့ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်ဟာမတ်တွေရဲ့အခြေခံအဆောက်ဦးတွေကအရသားတွေနေထိုင်တဲ့အဆောက်ဦးတွေအောက်မှာရှိကြပြီးဂျဘလီယာကအဲ့ဒီလိုအခြေခံအဆောက်အုံတွေကိုကျဲကျဲပြတ်ပြတ်တိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကအင်္ဂါနေ့ကပြောပါတယ်။ဂါဇာမြောက်ပိုင်းစစ်ဆေးရေးကိုဦးဆောင်နေတဲ့အီဘရာဟင်ဘီယာရီအပါအဝင်ဟာမတ်စစ်သွေးကြွတွေအများကြီးတိုက်ဆုံခဲ့တယ်လို့လည်းအစ္စရေးစစ်တပ်ကဆိုပါတယ်။ပြီးခဲ့တဲ့ရက်မှာပြစ်မှတ်ပေါင်း300ကိုတိုက်ခိုက်ခဲ့တယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့နေ့အတွင်းမှာစစ်ရုံနေုံထိခိုက်ခဲ့ပြီးစစ်ရုံကတစီဖျက်ဆီးခဲ့တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကဆိုပါတယ်။ဂါဇာမြောက်ပိုင်းမှာရှိတဲ့စစ်ရုံ73ရုံကိုပြောင်းရွှေ့ကြဖို့မကြသေးမီရက်ပိုင်းကအစ္စရေးကအမိန့်ပေးထားခဲ့တာပါ။ဒါပေမဲ့ဒီလိုပြောင်းတာဟာဆက်တွေဆေးတွေနဲ့အသက်ဆက်ထားကြတဲ့လူနာတွေကိုသေမိန့်ချလိုက်တာမျိုးမျိုးစစ်ဝင်နိုင်တွေကတော့ပြောင်းရွှေ့ဖို့ညှင်းဆန်ထားကြပါတယ်။အစ္စရေးကိုဒေါ်လာသန်းပေါင်း1000ချီကူညီပေးဖို့သမ္မတဘိုင်ဒန်ရဲ့ထိပ်တန်းဝန်ကြီးနှစ်ယောက်ကလွှတ်တော်မှာအင်္ဂါနေ့ကတောင်းခံလိုက်ကြပါတယ်။ကာဇာကပါလက်စတိုင်းတွေကိုအစ္စရေးကလူမျိုးသုံးတပ်ဖြတ်ရမှာအမေရိကန်တာဝန်ရှိသူတွေကကြောထောက်နောက်ခံပေးနေကြတယ်လို့ဆွတ်ဆွတ်ဆန္ဒပြကြတာတွေကြောင့်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်နဲ့ကာကွယ်ရေးဝန်ကြီးရိုက်အော့စတင်တို့လွှတ်တော်ကြားနာပွဲအစ်စ်ခံချက်ကမကြာခဏဆိုတယ်လို့ပဲပြတ်တောက်တောင်းခဲ့ရပါတယ်။ယူကရိန်းအတွက် 67.4 ဘီလီယံ၊အစ္စရေးအတွက် 14.3 ဘီလီယံ၊အစ္စရေးနဲ့ကာဇာမှာလူသားချင်းစာနာထောက်ထားရေးအတွက် 9 ဘီလီယံ၊အမေရိကန်နယ်စပ်လုံခြုံရေးအတွက် 13.6 ဘီလီယံအာရှမှာတရုတ်ရဲ့အာထုပ်မှုတွေကိုတံပြန်နိုင်ဖို့အတွက်4ဘီလီယံဒေါ်ကိုသမ္မတဘိုင်ဒန်ကတောင်းခံလိုက်တာပါ Republican အမတ်တွေကအစ္စရေးနဲ့ယူကရိန်းကိစ္စနှစ်ရတွဲထားတာကိုမကြိုက်ကြပါဘူးလူမှုစစ်တမ်းတွေမှာလည်းယူကရိန်းကိုအကူအညီပေးရေးပေါ်ထောက်ခံတာကကြာဆင်းလာနေပါတယ်ယခုအောက်လွတ်တော်ဥက္ကဋ္ဌ Mike Johnson ကလည်းယခင်တုန်းကယူကရိန်းအကူအညီပေးရေးမဲခွဲတဲ့အခါတွေမှာကန့်ကွက်မဲပေးကြတာပါဗုဒ္ဓဘာမြင်တော်မူရာလုံမီဥယင်ကနေကုလသမဂ္ဂအတွင်းမှုချုပ်ကအရှိလေပိုင်းယူကရိန်းနဲ့ဆူဒန်ပါဝင်ပဋိပက္ခတွေပြင်းထန်လာတဲ့ဒီကွာကြီးတဲ့မှာငြိမ်းချမ်းကြဖို့အင်္ဂါနေ့ကလှိုက်လိုက်လဲလဲမြစ်တာရက်ခံလိုက်ပါတယ်လုံမီဥယင်နေရာကိုဘာသာတရားဆိုင်ရာနှလုံးစိတ်ဝမ်းကြည်လေအေးစေငြိမ်းချမ်းရာနေရာအဖြစ်မစ္စတာကုသရက်စ်ကညွှန်ဆိုပြောကြားသွားပါတယ်တွေးမြင်ကြနေရတာတွေအဆုံးသတ်ဖို့အစ္စရေးနဲ့ဟာမတ်တို့အပြစ်ခတ်ရက်ဆဲကြဖို့အလင်းစလိုလိုအပ်နေပါတယ်လို့နီဘော့ခီးစင်မှာမစ္စတာကူသရက်စ်ကပြောပါတယ်လူခွင့်ရင်းနဲ့လူသားချင်းစာနာထောက်ထားရေးဥပဒေတွေကိုတက်နှင်းလိုက်ကြတဲ့အတိုင်းကမ္ဘာလုံးဆိုင်ရာပြဋ္ဌာန်းချက်တွေကျင့်ထုံးတွေအတိုက်စားခံရရပါပြီလို့ကုလသမဂ္ဂအတွင်းမှုချုပ်ကဆိုပါတယ်လူသားမျိုးနွယ်ဟာတဘာဝနဲ့စစ်ဖြစ်နေရတယ်လို့အချင်းချင်းနဲ့စစ်ဖြစ်နေကြတယ်လို့သူကပြောပါတယ်ဒုက္ခကြီးမားလာတဲ့ဒီအချိန်တွေမှာ ငြိမ့်အေးတဲ့လုံမဏီဥယျံတော်ကနေကျွန်တော်ကဘာကိုပြင်းမဲ့သတင်းစကားကရိုးရှင်းလာပါတယ်။လူသားမျိုးနွယ်မှာရေးစရာတစ်ခုရှိပါတယ်။ငင်းချမ်းအေးလန်းကကျွန်တော်တို့တွားရမယ်လမ်းပါလို့ကုလသမဂ္ဂအတွင်းမှုချုပ်ကဒီပေါ်နိုင်ငံဗုဒ္ဓဖွားမြင်တော်မူရာနေရာကနေပြောကြားလိုက်ပါတယ်ခင်ဗျာ။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်အင်္ဂါနေ့မနေ့သတင်းတွေကို VOY ကဆက်လက်ချိန်ညာနေပါတယ်မြန်မာပြည်နယ်နဲ့တန်းငွေလုံငန်း MOGE ကိုအမေရိကန်ကအင်္ဂါနေ့မှာအပြစ်ပိတ်မဟုတ်ဘဲဒပိုင်းပိတ်ပိတ်ဆို့ရေးယူလိုက်ပါတယ်ဒီလိုဗတာရေးဝန်ဆောင်မှုတွေပေါ်ပိတ်ဆို့လိုက်တာကဒီဇင်ဘာလ15ရက်နေ့မှာစတင်မှာဖြစ်တယ်လို့အမေရိကန်ဗတာရေးဝန်ကြီးဌာနကြေညာချက်ကပြောပါတယ်ဒါပေမဲ့မြန်မာပြည်နယ်နဲ့ဘဝတန်းငွေလုံငန်းကိုပိတ်ဆို့အရေးယူမှုအထူးသတ်မှတ်စင်းတဲ့ကိုတော့အမေရိကန်ကမထက်သွင်းထားသေးပါဘူးဒီစင်းနဲ့ပါသွားမှသာအမေရိကန်ရဲ့ဘန်စနစ်ထက်ကထုတ်ပယ်ခံလိုက်ရတာဖြစ်ပြီးအမေရိကန်ကုမ္ပဏီတွေနိုင်ငံသားတွေနဲ့ကုံသွယ်လို့မရတော့တာပါ။ဒါအပြင်အဲ့ဒီစည်းရဲမှာပါဝင်တဲ့အဖွဲ့အစည်းလူပုဂ္ဂိုလ်ရဲ့အမေရိကန်မှာရှိနေတဲ့ပိုင်ဆိုင်မှုတွေကိုလည်းလွှဲပြောင်းလို့မရတော့တာဖြစ်သွားပါတယ်။အခုတပိုင်းပိတ်လိုက်တာကတော့အဲ့ဒီလိုတရားမှုတွေကိုမြမရေနံနဲ့ဓာတ်ငွေလုပ်ငန်းကခံရမှာမဟုတ်သေးပါဘူး။ဒါပေမဲ့ချင်းကားတာ၊ဗန်စင်းကိစ္စ၊အမကကိစ္စရင်းနှီးမြှုပ်နှံမှုကိစ္စတွေနဲ့တခြားငွေကြေးဝန်ဆောင်မှုတွေကိုတော့လုပ်လို့မရအောင်ပိတ်ဆို့ရေးယူလိုက်တာပါ MOG နဲ့တူ Sky Royal Hero Company Limited Suntech Technologies Company Limited နဲ့ Suntech International Trading Company Limited ကိုလည်းစစ်ကောင်စီကိုထောက်ခုနေတဲ့အတွက် American ကပိတ်ဆို့ရေးယူလိုက်ပါတယ်လူပုဂ္ဂိုလ်တွေအနေနဲ့ဝန်ကြီးတွေဖြစ်ကြတဲ့ဦးချာလီတန်းဒေါက်တာခန်းစောညွှန်ကြားမှုချုပ်တွေဖြစ်ကြတဲ့ဒေါ်ဆွဆွေအောင်နဲ့ဦးစော်မင်းတို့ကိုလည်းအရေးယူလိုက်ပါတယ်ပြည်ထိုင်တဲ့ကနေဒါတို့ကလည်းပိတ်ဆို့အရေးယူမှုအသစ်တွေကိုချလိုက်ပေမဲ့မြမရေနံနဲ့တန်းငွေလုပ်ငန်းတော့မပါဝင်သေးပါဘူးအခုလိုပိတ်ဆို့အရေးယူလိုက်တာတွေကမြမပြည်သူတွေကိုမမေ့လျော့သေးတာပြသလိုက်တာဖြစ်ပေမဲ့နိုင်ငံတကာအသိုက်အဝန်းကဓာတ်တဲ့အများကြီးပုံပြီးလုံနိုင်လောက်ကြရအောင်မှဖြစ်ပါတယ်လို့ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူခွင့်ရဲ့အထူးကိုယ်စားလှယ် Tom Andrews ကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်ရှမ်းမြောက်ဒေသတစ်တုံညာနှစ်ခွန်စစ်စီရင်9ရက်တာကာလအတွင်းမှာစစ်ကောင်စီရဲ့တပ်စခန်းပေါင်း80ကျော်အပါအဝင်ချင်းရွှေဟော၊ဖောင်းဆိုင်၊သိန်းတီမြို့နယ်တွေကိုအလုံးစုံထိရောက်လိုက်နိုင်တယ်လို့ညီတော်မဟာမိတ်အဖွဲ့၃ဘက်ကအောက်တိုဘာ31ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။စစ်စီရင်အတွင်းမှာတန်ကြက်ကာက6ဆင်းအပါအဝင်လက်နက်နဲ့စစ်အသုံးဆောင်ပစ္စည်းအများပြားသိမ်းဆည်းရမိတယ်လို့ MNDAA ကိုကန်တပ်ဖွဲ့ကကြေညာထားပါတယ်။တိုက်ပွဲကာလအတွင်းအလင်းဝင်နဲ့နှချသူတရားကျော်ရှိပြီးအညံ့ခံဖာစီရမိသူတွေကိုလုံခြုံဘေးကွန်းစွာနေရာချထားပေးခဲ့တယ်လို့လည်းညီနောင်ပါမိတ်သုံးဘက်ကထုတ်ပြန်ထားပါတယ်စစ်စည်းတွေကြောင့်လာရှိုးကြောင်မဲ့တိန်းဒီတာမိုးညက်ကုတ်ခိုင်တို့ကနေဘေးလွတ်ရာတိန်းချောင်ရသူစစ်ပြေးဒုက္ခတွေ15,000တိရှိလာပြီလို့အခုညီပေးသူတွေကဖြေကိုပြောပါတယ်တိုက်ပွဲတွေကြမှာအရသာထိခိုက်သိဆုံးမှုတွေလည်းရှိခဲ့ပေမဲ့အတိအကျစင်းတော့မတိရသေးပါဘူး MDAA ကိုကန်တ DNLA တောင်းပလောင်နဲ့ AA ရခိုင်တပ်ဖွဲ့သုံးဖွဲ့ပေါင်းစစ်ရေးမှာ BBLA လို့ခေါ်တဲ့ဗမာပြည်လွတ်မြောက်ရေးတပ် PLA လို့ခေါ်တဲ့ပြည်သူ့လွတ်မြောက်ရေးတပ်နဲ့ပြည်သူ့ကာကွယ်ရေးတပ် PDF တပ်တွေလည်းပါဝင်ကြပါတယ်တစ်ချိန်တည်းမှာကချင်ပြည်နယ်ဝိုင်းမော်မြို့နယ်အတွင်းက KIA ကချင်လွတ်လပ်ရေးတပ်နဲ့မြမစစ်ကောင်စီကြားတိုက်ပွဲတွေလည်းဖြစ်နေကြသလိုစစ်ကောင်စီတပ်ဘက်က KIA ဌာနချုပ်นี่ก็เลยละแน่จีเนี่ยปิดขัดตาฤเลเจ้าก็ไต่ขัดตาฤရှိခဲ့တယ်လို့ KIA ပြောရေးဆိုခွင့်ရှိသူကပြောပါတယ်တောင်ပိုင်းကီပြည်နယ်ဘက်မှာလဲကော့ဂရိတ်မြို့နယ်အတွင်းမှာ KNLA ပူပေါင်းတပ်တွေနဲ့မြန်မာစစ်ကောင်စီကြားတိုက်ပွဲတွေဖြစ်နေကြပါတယ်အခုနောက်ဆုံးဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးအစောပိုင်းတုန်းကတော့စစ်စခန်းတွေလက်လွတ်ဆုံးရှုံးရတဲ့ဆိုတော့ကိုစစ်ကောင်စီကငင်းဆန်ထားပါတယ်ဒါပေမဲ့စစ်ကောင်စီစစ်စခန်းတချို့ကိုညီနောင်မဟာမိတ်တပ်တွေတင်းယူထားတာတွေစစ်လက်နက်ပစ္စည်းတွေတင်းယူရရှိထားတာတွေပေါ်နေတဲ့ဗီဒီယိုဖိုင်တွေကတော့လူမှုကွန်ရက်မှာပြန့်နှံ့နေပါတယ်ခင်ဗျာမ မပြင်းပြောင်းပိုင်းမှာဖြစ်နေတဲ့အဲဒီလိုတိုက်ပွဲတွေကြောင့်တရုတ်ကိုထွက်ပြေးတဲ့ရာပေါင်းများစွာသောသူတွေအပါအဝင်လူတွေထောင်ချီပြီးအိုးအိမ်စွတ်ခွာထွက်ပြေးကြရမှာကိုစိုးရင်ရတဲ့အကြောင်းဟူရတမကတနင်္လာနေ့ကပြောလိုက်ပါတယ်။အောက်တိုဘာလ30ရက်နေ့ထိလူပေါင်း6,100ကျော်အိုးအိမ်စွတ်ခွာဆစ်ဆောင်ကြရပြီဖြစ်ပါတယ်လို့လူသားချင်းစာနာထောက်ထားမှုရေးရာပေါက်ဆက်ညီနေရေးကုလသမဂ္ဂရုံးကသတင်းထုတ်ပြန်ရမှာအဲဒီလိုပြောလိုက်တာပါ။ဒါအပြင်တရုတ်နိုင်ငံတဲကိုလုံခြုံရေးအတွက်ထွက်ပြေးသွားကြရသူရာချီရှိတယ်လို့လည်းကုလရဲ့ကြေညာချက်မှာပြောပါတယ်လက်ရှိတိုက်ပွဲတွေကြောင့်ဒါတဲ့ပို့ပြီးလူတွေအိုးပြစ်အိမ်ပြစ်ဆွတ်ဆောင်ဆစ်ဆောင်ကြရအောင်မယ်လို့ကုလသမဂ္ဂကပြောလင့်ထားပါတယ်တိုက်ပွဲတွေကိုမျက်ခြေမပြတ်ကြည့်နေပြီးပါဝင်နေကြတဲ့ဗဲအားလုံးကအချင်းနှီးပိုဆိုးမသွားအောင်ကာကွယ်ကြဖို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကတော့တောက်ကြနေကတိုက်တွန်းထားပါတယ်ရေကောက်တင်မြောက်ခံတော်ဆန်းစုကြည်ကိုအစိုးရကိုဖြုတ်ချအာဏာသိမ်းပြီးကြတဲ့ကစစ်ရှောင်နေကြသူပေါင်း 1.6 လမ်းကျော်မြန်မာပြည်မှာရှိနေတယ်လို့ကုလသမဂ္ဂကပြောပါတယ်ခင်ဗျာ
ထိတ်တန့်ရောက်သတင်းတွေကိုဦးသိမ်းမောင်တန်းကြေညာခဲ့တာပါရှင် VOA American အတန်းကနေဒီကနေ့ပို့ထုတ်နေမနက်ခင်းအစီအစဉ်တွေကိုမနက်6:00-9:00အထိလိုင်းတုံမီတာ30.49နဲ့ပထမအနိုင်ရွယ်မှာလိုင်းလာမီတာ190အပြင် VOA ရဲ့ Facebook နဲ့ YouTube တို့မှာလည်းတပြိုင်နက်ထုတ်လွှင့်နေပါဖြစ်ပါတယ်အခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ကြည့်ရှုနားဆင်ကြရအောင်ပါဣသရေလကိုဟမတ်စစ်သွေးကြွားရီအော်တိုဘာလ9ရက်နေ့ကတိုက်ခိုက်ခဲ့ပြီးတဲ့နောက်ဣသရေလဘက်ကလက်တုံပြန်တိုက်ခိုက်နေတာမှာဂါဇာကိုမြေပြင်တပ်ဖွဲ့ဝင်ရောက်တိုက်ခိုက်တဲ့၄ရက်အတွင်းပါလက်စတိုင်းထောင်နဲ့ချီတေဆုံးခဲ့ရပါတယ်။အော်တိုဘာ9ရက်တိုက်ခိုက်မှုအတွင်းမှာတော့ဣသရေလ1,400လောက်တေဆုံးခဲ့ရတာပါ။ဣသရေလကဂါဇာကိုဆက်လက်ထိုးစစ်ဆင်နေတာနဲ့ပတ်သက်လို့အမေရိကန်၊ရုရှား၊အီရန်နဲ့တူရကီနိုင်ငံတွေကတာဝန်ရှိသူတွေကြားသဘောထားကွယ်လွယ်မှုတွေရှိနေတဲ့အကြောင်း VOA ရဲ့အင်ဖီရောကနဲ့ Anita Powell ပြောတဲ့သတင်းကိုတော့မခင်ဖြူတွေကတင်ပြပေးထားပါရရှင်
ဟမစ်ဖွဲ့ရဲ့အောက်တိုဘာ9ရက်တိုက်ခိုက်မှုကိုလက်တုံ့ပြန်တဲ့အနေနဲ့အစ္စရေးကဂါဇာကိုမြေပြင်ထိုးစစ်ဆင်မှုတွေဆက်လုပ်နေချိန်မှာဂါဇာကိုစာနာမှုကူညီတွေအကန့်အသတ်နဲ့ဝင်ရောက်ခွင့်ရပြီးတယ်လီဖုန်းဆက်သွယ်ရေးတွေလည်းပြန်လည်ရရှိတဲ့အပေါ်မှာအမေရိကန်ဆိုရကကြိုဆိုတဲ့အကြောင်းသမ္မတအင်ဗီရောကပြောပါရယ်တချိန်တည်းမှာလည်းဘယ်လိုလက်နက်ကိုင်အဖွဲ့အစည်းမှဒီပြည်ပခါမှာမပါဝင်ကြဖို့ကိုလည်းထင်မှန်သတိပေးပါရယ
် Our message to any actor seeking to exploit this conflict is don't do itAnd as you all know we have strength
ဒီပြည်ပခါကိုအခွင့်ကောင်းယူဖို့စ조사နေတယ်ကိုပြောချင်တာကအခွင့်ကောင်းမယူကြပါနဲ့ခင်ဗျားတို့အားလုံးသိထားတဲ့အတိုင်းဒေတာတွေမှာကျွန်တော်တို့တပ်ဖွဲ့တွေတိုးမြင့်ချထားပြီးအခြေအနေကိုအနီးကပ်စောင့်ကြည့်နေပါတယ်ပြည်ပခါမှာဝင်ပါတဲ့သူဘယ်သူမဆိုဒေတာတွင်ကျွန်တော်တို့ရဲ့အမျိုးသားကျိုးစီးပွားနဲ့ညီပြင်းပြင်းထန်ထန်တုံ့ပြန်သွားပါမယ်အီရန်နဲ့ဆီးရီးယားလိုနေရာတွေမှာ ISIS စစ်သွေးကြွတွေချိန်မုံနေတဲ့ဒေတာတွင်အခြေဆိုင်စခန်းတွေမှာရှိကြတဲ့ကျွန်တော်တို့ရဲ့တပ်ဖွဲ့ဝင်တွေကိုကာကွယ်သွားမှာပါ
အစ္စရေးဟမစ်ပြည်ပခါနဲ့ပတ်သက်လို့သဘောထားအမြင်တွေကတော့အမျိုးမျိုးရှိနေတာပါ။ပြီးခဲ့တဲ့သတင်းပတ်ကွန်ကရုရှားနိုင်ငံဒဂျစ်စတန်ဒေသကလေစိတ်မှာတယ်လီဗီမျိုးကလေရင်တစည်းဆိုက်လာတဲ့အချိန်လူရီယာနဲ့ချီလေစိတ်ထဲစီးနှင်းဝင်ရောက်ပြီးဂျူးဆန့်ချင်ကြွေးကြော်တာတွေရှိခဲ့ပါတယ်။ရုရှားသမ္မတကတော့အခုလိုအခြေအနေတွေဖြစ်ရတာဟာပြည်ပနိုင်ငံတွေရဲ့သွေးထိုးမှုကြောင့်လို့ပြောပါတယ
်။ события в Махачкале вчера вечером
ဒီကနေ့ညကမကက်ချ်ကလာမှာဖြစ်ပျက်ခဲ့တာတွေဟာလူမှုကွန်ရက်တွေပေါ်ကပေါ်ပြနေမှုအပါအဝင်အနောက်နိုင်ငံတွေကထောက်လန်းရေးအဖွဲ့တွေရဲ့ယူကရိန်းနယ်မြေအတွင်းသွေးထိုးမှုတွေကြောင့်ဖြစ်ပါတယ
်အမေရိကန်သမ္မတရုံးပြောခွင့်ရဂျွန်ကာဘီကတော့ဒီဆွဆွဲပြောဆိုချက်ကိုညင်းပယ်ပါတယ်အမေရိကန်ကဟာမက်စ်အဖွဲ့ကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ထားတဲ့အပေါ်မှာတူရကီသမ္မတကလည်းဝေဖန်ပါတယ
်ဂါဇာ地区カッターマンダ en büyük sorumlusu
ဂါဇာမှာလူတွေအစုလိုက်တပ်ဖြတ်ခံရတဲ့ကိစ္စမှာအနောက်နိုင်ငံတွေကတာဝန်အရှိဆုံးပါပဲလို့တူရကီသမ္မတရီချက်ဒေးယအာဒိုဝန်ပြောသွားတာပါ။အလားတူအီရန်ဆွေးရရာရှိတွေကလည်းဝေဖန်နေကြတာပါ။အီရန်နိုင်ငံအတွင်းဆန္ဒပြပွဲတွေလည်းဖြစ်ပေါ်နေတယ်လို့အီရန်နိုင်ငံသားရေးဝန်ကြီးကလည်းပြီးခဲ့တဲ့သတင်းပတ်ကကုလသမဂ္ဂညီလာခံမှာအီရန်ရဲ့သဘောထားကိုပြောဆိုသွားခဲ့ပါတယ်။
It has been 3 weeks that we have been witness to the war crimes.And genocide of the occupying Israeli regime.
Gaza ne Palestine နောက်ဖက်ကဝက်စ်ဘန်မှာကျူးကျော်နေတဲ့ Israel ကလူမျိုးတုံးတက်ဖြတ်မှုနဲ့စစ်ရာဇဝတ်မှုတွေကျူးလွန်နေတာကိုကျွန်တော်တို့ကိုတွေ့မြင်နေရတာအခုဆိုရင်သတင်းသုံးပတ်ရှိနေပါပြီ။အမေရိကန်နဲ့ဥရောပနိုင်ငံတချို့ကလည်းနိုင်ငံတကာဥပဒေနဲ့ကုလသမဂ္ဂပြည်ညင်တွေကိုမလိုက်နာဘဲကျူးကျော်သူ Israel ဘက်ကနေရပ်တည်နေပါတယ်
သဘောထားအမြင်မတူတာနဲ့စိတ်ဝမ်းကွဲပြားမှုနှစ်ခုကတကယ်တော့နည်းနည်းကွာပါတယ်လို့အင်မီရောပြောခွင့်ရကာဘီကပြောပါတယ်။ဂ ကျူးဆန့်ကျင်မှုတွေပြန့်နှံ့လာနေတဲ့အပေါ်မှာအမေရိကန်အစိုးရကသတိထားစောင့်ကြည့်နေတဲ့အကြောင်းလည်းပြောပါတယ်
။ Yeah, we believe in the right of peaceful protest even if it's
ကိုနဲ့အယူဆမတူရင်တော့ငြိမ်းချမ်းသာဆန္ဒပြခွင့်ရှိတယ်ဆိုတာကိုတော့ကျွန်တော်တို့ယုံကြည်လက်ခံထားပါတယ်။ဒါပေမဲ့ငြိမ်းချမ်းတဲ့ဆန္ဒပြပွဲတွေကနေမနေ့ကဒက်ကစ္စတန်မှာဖြစ်ခဲ့လို့မျိုးလူအုပ်နဲ့ရန်ကားတဲ့အကြမ်းဖက်မှုမျိုးအန္တရာယ်ပြုတာမျိုးကိုတော့ဘယ်သူမှမမြင်ကြပါဘူး။ဒီအတွက်စိုးရင်ရသလိုဒါနဲ့ပတ်သက်ပြီးမဟာမိတ်လက်တွဲဖက်နိုင်ငံတွေနဲ့ဆွေးနွေးထားတာတွေကျွန်တော်တို့ဆက်လုပ်သွားပါမယ်
။ခုလိုကန့်ကွက်ဆန္ဒပြပွဲတွေကတော့အမေရိကန်ပြည်ထောင်စုအတွင်းမှာကိုပဲပို့ပြီးတော့ကြုံလာနေရတာပါ။ပြည်ထောင်စုတရင်ပတ်တွေတုန်းကပဲပါလက်စတိုင်းထောက်ခံသူတွေနဲ့အစ္စရေးလူရက်ကိုဝေဖန်သူအများအပြားအမေရိကန်တပ်သူကြီးတွေမှစုဝေးဆန္ဒပြခဲ့ကြပါရဲ့ရှင
် VOA မြန်မာပိုင်းစီစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ခုတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းဆောင်းပါးသဘုတ်တင်ဆက်ပေးပါမယ်စစ်ကောင်စီအတွက်အဓိကဝင်ငွေလမ်းကြောင်းဖြစ်နေတဲ့ MOGE မြန်မာအရင်နဲ့တဘာဝတန်ငွေလုံကအပေါ်အမေရိကန်အစိုးရကကန့်တအရေးယူလိုက်ကြောင်းမနေ့ကြေညာချက်အပေါ် NUG အစိုးရအပါအဝင်အမေရိကန်အခြေစိုက်မြန်မာအရေးလှုပ်ရှားနေတဲ့အဖွဲ့တွေကကြိုဆိုလိုက်ပါတယ် MOGE အပေါ်တန်ခတ်ပိတ်ဆို့မှုဟာဘလို့စစ်ကောင်စီအပေါ်ထိငိုက်မှုတွေရှိမလဲဘလို့ကန့်တချက်တွေရှိနေလဲဆိုတာဆက်သွယ်မြင်မြင်ထားတဲ့မိုင်အင်ဂျင်တိုင်းကဆက်ပြီးတော့တင်ပြမှာပါ
မြန်မာရေနယ်နဲ့သဘာဝဓာတ်ငွေလုပ်ငန်း MOG အပေါ်ဒီဇင်ဘာလ15ရက်နေ့ကစပြီး American ဘဏ္ဍာရေးလုပ်ငန်းတွေအနေနဲ့ဝန်ဆောင်မှုတွေမပေးကြဘူးတားမြင်ကြောင်း American ဘဏ္ဍာရေးဌာနကမနေ့ကကြေညာချက်ထုတ်ပြန်လိုက်တဲ့အပေါ် NUG အမျိုးသားညီညွတ်ရေးအစိုးရကကြိုဆိုကြောင်းဒုတိယနိုင်ငံခြားရေးဝန်ကြီးဦးမိုးစောဦးက VOA ကိုအခုလိုတုံ့ပြန်ပြောဆိုပါတယ်
အဲ့တော့အဲ့ဒီကြေညာချက်ကိုကျွန်တော်တို့ကြိုဆိုပါတယ်ဒါကျွန်တော်တို့ပြည်သူလူထုကလည်းစောင့်ဆိုင်နေတဲ့ကြေညာချက်တစ်ခုဖြစ်ပါတယ်။အဲ့တော့အခုကြေညာချက်မှာကျွန်တော်တို့သတိထားမိတာကတော့ဒါအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာပြည်နယ်နဲ့တဘောတန်ခွေလုပ်ငန်းနဲ့ပတ်သက်ပြီးတော့ပေါ့လေဒီအမေရိကန်ပြည်ထောင်စုရဲ့နိုင်ငံသားတွေကုမ္ပဏီတွေဒီအမေရိကန်ပြည်ထောင်စုမှာလာရောက်ရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီတွေကငွေရေးကြေးနဲ့ပတ်သက်ပြီးတော့ဗန်ဒါရေးနဲ့ပတ်သက်ပြီးတော့ဝန်ဆောင်မှုလုပ်ငန်းတွေအာမခံလုပ်ငန်းပေါ်ဆက်ရှိတဲ့မြန်မာပြည်လုပ်ငန်းတွေအားလုံးကိုဒါမဆောင်ရဖို့ဒါတားမြစ်လိုက်တဲ့သဘောပေါ့လေအဲ့တော့ဒီကိစ္စနဲ့ပတ်သက်လို့လည်းဒါတခြားနိုင်ငံတွေဖြစ်တဲ့ UK တို့ကနေဒါတို့နဲ့လည်းညှိနှိုင်းပူးပေါင်းပြီးဆောင်ရွက်တယ်ဆိုတော့သတိထားမိတယ်အဲ့တော့ဒီနိုင်ငံတွေအခုလိုညှိနှိုင်းပြီးဆောင်ရွက်တာဟာဒီလိုမျိုးရည်ရွယ်ဆောင်မှုတွေကိုပိုမိုပြီးတော့ထိရောက်စေမှာဖြစ်တဲ့တကြောင်ဒါကျွန်တော်တို့ဒီလိုပဲလိုလားပါတယ
် MOG ကိုကန့်သက်တားမြစ်ရတဲ့အကြောင်းရင်းမှာမြန်မာလူထုပေါ်ရက်ဆက်ကြမ်းကြုတ်မှုတွေကျူးလွန်ရမှာအသုံးပြုဖို့လက်နက်တွေမဝယ်နိုင်အောင်စစ်ကောင်စီရဲ့ဝင်ငွေတွေကိုဟန်တားဖို့ရည်ရွယ်ကြောင်းအမေရိကန်အစိုးရကပြောဆိုထားတာပါဒီကန့်သက်ချက်ရဲ့တက်ရောက်မှုတွေနဲ့ပတ်သက်လို့တော့အမေရိကန်ခြေဆိုင်မြန်မာ Policy Institute ရဲ့မူဝါဒရေးရာပူးပေါင်းဆောင်ရွက်ရေးမှူး Mike Hack ကအခုလို VOA ကိုပြောပါတယ်
The idea behind this is to deny
ဒီတန်ခတ်မှုရဲ့နောက်ကွယ်ကအဓိက idea ယူဆချက်ကစစ်ကောင်စီအတွက်ဝင်ငွေအဖြစ်အရေးပါနေတဲ့ American Dollar ရနေတဲ့လမ်းကြောင်းတွေကိုပိတ်ပင်မှုဖြစ်ပါတယ်။သူတို့အတွက်လက်နက်တွေ၊လင်းစီတွေဝယ်ယူတဲ့နေရာမှာတခြားငွေကြေးတွေတက်ဒေါ်လာနဲ့ပေးချေရတာပိုပြီးတော့လွယ်ကူကောင်းမွန်စေပါတယ်။ဒါကြောင့်မလို့အခု American ရဲ့ပိတ်ဆို့ရေးယူမှုဟာစစ်ကောင်စီအတွက်ဒေါ်လာတန်ပေါင်းများစွာသုံးစွဲခွင့်ကိုပိတ်ပင်နိုင်မှာဖြစ်ပါတယ်။
အမေရိကန်ရဲ့ကန့်သက်တားမြစ်ချက်ထဲမှာ MOG နဲ့ပတ်သက်လို့အလုံးစုံအရေးယူပိတ်ဆို့တာမျိုးတော့မပါဝင်ဘူးလို့ Mike Hack ကအခုလိုရှင်းပြပါဗျ
။ But it will not stop all business with MOG.
ဒါပေမဲ့မိုဂီနဲ့ပတ်သက်နေတဲ့လုပ်ငန်းအလုံးကိုရပ်တန့်ခိုင်းတဲ့အချက်တော့မပါပါဘူး။ဥပမာမိုဂီအနေနဲ့ရောင်းဝယ်လုပ်တဲ့နေရာမှာဒေါ်လာနဲ့သုံးလို့မရဘူးဆိုလို့ရှိရင်ထိုင်းဘတ်ငွေနဲ့တော့ပြောင်းပြီးတော့သုံးလို့ရပါတယ်။အခု American ရဲ့ပိတ်ဆို့မှုမှာ secondary sanction လို့ခေါ်တဲ့မုဂီးနဲ့နောက်ထပ်ဆက်နွယ်ပတ်သက်နေတဲ့လုပ်ငန်းကုမ္ပဏီတွေကိုပါပိတ်ဆို့အရေးယူတဲ့အချက်မပါပါဘူး
။ EU ဥရောပသမဂ္ဂကမနစ်က MOG အပေါ်ပိတ်ဆို့အရေးယူထားတာကတော့ပိုးပြီးပြင်းထန်တယ်လို့ Mike Hack ကဆိုပါတယ်။ American ဘက်က MOG အပေါ်ပိတ်ဆို့အရေးယူတဲ့နေရာမှာအတော်လေးချင့်ချိန်ခဲ့ရတယ်လို့အထူးသဖြင့်ထိုင်းနိုင်ငံပိုင် PTT ရေနံတဲ့သဘာဝဓာတ်ငွေလုပ်ငန်းကိုမထိခိုက်စေဖို့ထည့်သွင်းစဉ်းစားခဲ့တယ်လို့ Mike Hack ကတုံ့ပြန်ပါတယ်။ဒါပေမဲ့လည်းအခုလိုစစ်ကောင်စီကိုဒေါ်လာ3ဆွဲလို့မရအောင်ပိတ်ဆို့အရေးယူတဲ့ခြေလှမ်းဟာအလွန်ကိုအရေးကြီးတဲ့အတွက်မြန်မာရေးလှုပ်ရှားနေတဲ့အဖွဲ့တွေအနေနဲ့ American ရဲ့ပိတ်ဆို့အရေးယူမှုကိုထောက်ခံကြောင်းအခုလိုဆက်ပြောပါတယ
်။ We support this. I think that this will
ကျွန်တော်တို့ထောက်ခံပါတယ်။ American ရဲ့မုဂီးပေါ်မှာပိတ်ဆို့မှုဟာစစ်ကောင်စီကိုကြီးမားတဲ့တယောက်မှုတွေရှိပါတယ်။ဒါပေမဲ့ကျွန်တော်တို့လူချင်းတဲ့အတိုင်းပြည်သူတွေအပေါ်မှာတက်ရောက်မှုတိတ်မရှိဘဲနဲ့စစ်ကောင်စီကိုပဲပြတ်မှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုမျိုးဖြစ်ပါတယ်။ ကျွန်တော်တို့ဖြစ်စေချင်တာကမြန်မာပြည်သူတွေအပေါ်စစ်ပွဲတရလို့တိုက်ခိုက်နေတဲ့စစ်ကောင်စီရဲ့စစ်အင်အားကိုထိခိုက်စေတဲ့အရာတွေပဲဖြစ်ပါတယ
်။မနေ့ကထုတ်ပြန်တဲ့ MOG အပေါ်ကန့်သက်တားမြစ်တဲ့ American အစိုးရရဲ့ကြေညာချက်မှာစစ်ကောင်စီနဲ့ဆက်ဆက်ပြီးပံ့ပိုးပေးနေတဲ့ကုမ္ပဏီနှစ်ခုနဲ့လူပုဂ္ဂိုလ်၅ဦးရဲ့အမည်စင်းကိုထပ်မံဖော်ပြထားပြီးသူတို့အပေါ်မှာလည်းပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့အရေးယူထားကြောင်းဖော်ပြထားပါတယ်ရှင်
။ VOA American အသံရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချီခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာဖိပြည့်ကြင်ပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်မှုအစဉ်ကြိုးစားနေပါတယ်ခင်ဗျာ
VOA ရဲ့မနက်ခင်းအစီအစဉ်ကိုမနက်6နာရီနဲ့9နာရီအထိလိုင်းနိုမီတာ30နဲ့49နဲ့ပထမအနားရွယ်မှာလိုင်းလမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်ထောပေါက်ရခတ်တဲ့အမေရိကန်ဈေးကွက်မှာဗီယက်နမ်လက်စစ်ကားရောက်မှုအကျိုးစားနေတဲ့အကြောင်းမဆက်ခင်မှာအခုတခါတော့ Time Pick ကသတင်းအရင်တင်ပြပေးပါမယ်။ထိုင်းနိုင်ငံတောင်ပိုင်းဖတ်လုံခရိုင်မှာမတင်ကားဖွဲကားနစီကိုဖတ်လုံရဲတပ်ဖွဲ့ကဖမ်းဆီးစစ်ဆေးရမှာမလေးရှားကိုသွားမဲ့အထောက်အထားမဲ့ရိုဟင်ဂျာ20ဦးကိုဖမ်းဆီးမိခဲ့ပါတယ်။ဒီသတင်းကိုတော့ VOA သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ
်။ထိုင်းနိုင်ငံတောင်ပိုင်းဖတ်လုံခရိုင်အတွင်းကအဝေးပြေးလမ်းမမှာမောင်းနေနေတဲ့ကားငယ်နှစ်စီးကိုမတင်ရတာကြောင့်နယ်မြေကန်ရဲတပ်ဖွဲ့ကနေစစ်ဆေးရမှာကားပေါ်မှာလိုက်ပါလာတဲ့အထောက်ထားမဲ့ရိုဟင်ဂျာ22ဦးကိုဖမ်းမိခဲ့တာလို့ဆိုပါရယ်ခောက်ဆိုင်မြို့နယ်ထဲမှာလမ်းမတွေကိုပိတ်ဆို့ဖမ်းဆီးခဲ့တာကြောင့်ကားမောင်းသူတွေကစက်မောင်းလို့မရတော့ပဲကားလမ်းတစ်ဘေးမှာကားကိုရပ်ပေးခဲ့ရတာပါအခုရဲကဖမ်းဆီးရမိသူအလုံးဟာရိုဟင်ဂျာလူငယ်လူရွယ်တွေဖြစ်ပြီးဒီထဲမှာကလေးလေးဦးပါဝင်တယ်ဆိုပြီးထိုင်းတောင်ပိုင်းအမတ်လေးဒေသရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။သူတို့ကိုခေါ်လာတဲ့ထိုင်းနိုင်ငံသား3ဦးကိုလည်းဖမ်းထားပြီးဆက်လက်စစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့လည်းပြောပါတယ်။အခုလိုမျိုးတရားမဝင်လမ်းကြောင်းကနေလူကုန်ကူးသူတွေနဲ့ထိုင်းနိုင်ငံထဲကိုဝင်လာသူတွေဟာနေ့စဉ်10ခန်းကနေရာခန်းလောက်အထိရှိနေတာဖြစ်ပြီးဒီလိုလူကုန်ကူးမှုတွေအတွက်အစိုးရဝန်ထမ်းတွေပါပါဝင်ပတ်သက်နိုင်တယ်ဆိုပြီးထိုင်းနိုင်ငံကရိုဟင်ဂျာရေးဆောင်ရွက်နေတဲ့ဘာမစ်ရိုဟင်ဂျာအဆိုစီယေးရှင်းအင်ထိုင်းလန်အဖွဲ့ကနိုင်အာလီကအခုလိုပြောပါတယ
်ခါလမရဇေလာဒါယားနဆေနတယမောနီးတိုင်းဝင်နေတာနီးတိုင်းတရားကြောင့်50 70 40လောက်နီးတိုင်းဝင်နေတာကျောက်ကျန်နေတာကျွန်တော်အဆွေရနဲ့ဆိုင်နေပါဒါတွေအဆွေရထိုင်းရနဲ့မြန်မာအဆွေရနဲ့မင်းရအဆွေရနဲ့ဒါလည်းဒီသူတို့နဲ့လူကြီးနဲ့ပါဆိုင်နေဒီဒီဥစ္စာတွေရေးကြတယ်ရေးဖို့မလောက်ကိုင်းဖို့ဒါတွေလူကြီးနဲ့ပါဆိုင်နေအစီအနဒီဒီအလိုရီယာလူကန်ဓမ္မခရောက်တယ်လို့ကမဟုတ်ဘူးအဲအရာဒီအရာဒါဆွေရလို့မုန်းတယ်လေပါတယ်မဟုတ်ဘူးဒီလိုတွေကဘယ်တော့မှကောင်းမစောကနေအဲဖတ်တိုင်းဘကမလဲဘကပို့ဖို့ဆိုရင်ဘယ်တော့မှကောင်းသွားလို့မရ
သူတို့တွေဟာရခိုင်ပြည်နယ်ကနေထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီမြို့ထိရောက်လာကြပြီးတဲ့နောက်လူကုန်ကူးသူတွေကလမ်းတစ်လျှောက်ရိုက်နှက်ငွေညှစ်တောင်းခံခဲ့တယ်လို့လည်းပြောပါတယ
်အမမြပြည်မြဝတီဘကရခိုင်ခြေပဲအာပစာမပေးရအောင်ဆိုတော့ကော်လာတယ်မြပတိကရောက်ဝင်နေတာကရောက်ရင်ရိုက်တယ်ဖောင်းမဲကဖုန်းဖဲမဲကဖုန်းဆက်တယ်ဆိုချင်ပေမှာရိုက်တာဆိုအပြားနေတယ်မိသားကိုဒီမှာရိုက်နေတဲ့ပစာမဲမဲပေးစရာကမြို့မြို့ပါမြို့မြို့ပ
ါအခုလိုမျိုးအဖမ်းခံရတဲ့ရိုဟင်ဂျာတွေဟာပင်လယ်လမ်းကြောင်းကနေလာသူတွေလည်းရှိနေပြီးထိုင်းရဲ့ထောင်တွေအချုပ်တွေမှာဖမ်းဆီးခံရသူ900လောက်ရှိနေတယ်လို့လည်းပြောပါတယ်တချို့ဆို9နှစ်ကနေ9နှစ်လောက်ကြာတဲ့အထိအဖမ်းခံရတယ်လို့လည်းပြောပါတယ
်ဆောင်ကမှရှိသေးတယ်ဗန်နောင်မှရှိသေးတယ်ဘန်ကောက်မှရှိသေးတယ်အာဒီစီမှရှိသေးတယ်ဒီ900ကျော်ရှိသေးတယ်9နှစ်ကျော်ပြီ9နှစ်ကျော်ပြီဟောပါလဲဟိုသူတို့ကရခိုင်ကစိတ်ကျွေကမောင်တော့ကဘူတီတော့ကဘင်္ဂလားဒေ့ပါကအားရကြီးပေါ့ပေးမောရင်လာတဲ့လူတွေအရဟိုအမဘာလို့9နှစ်6နှစ်ရှိနေတဲ့လူတွေကဒီလိုလာတော့မဟုတ်ဘူးချက်လေကဟိုပန်လေကလာတဲ့လူတွေ
ရိုဟင်ဂျာဒုက္ခသည်တွေကိုလူကုန်ကူးသူတွေနဲ့မလာကြဖို့တားဆီးပေမဲ့အထွေထွေအကျက်တဲတွေနဲ့စားဝတ်နေရေးအကျက်တဲတွေကြောင့်လာကြတာလို့လည်းပြောပါတယ
်ကျွန်တော်ကျွန်တော်ဒါလေးကကျွန်တော်တော်တော်လေးစူးစမ်းနေတော့ရခိုင်ပြည်ကနေလူတွေမပြည့်စုံဘူးလို့မလာရှင်ဘူးလို့ကျွန်တော်ညီလာညီလာပြန်လို့ရမှာပါဖြစ်လို့လည်းမှတားကြတယ် မိန်းကလေးတို့ကဒီတော့တဲ့မိန်းကလေးကိုတားတယ်ရောက်ကြလေးကိုတားတယ်တယောတယောရိုက်တယ်ဒါဟိုလူကောင်သမားတွေလူရာလူရောင်းနေလူရာပတ်စားမပဲလို့သူတို့ရိုက်ဟိုကောင်ရိုက်ဒါအမင်းတို့တို့ကလည်းပြန်နေရပဲဒါမှကျွန်တော်လည်းမိန်းကလေးနဲ့ပြောနေတာပဲမလာနဲ့မလာနဲ့ဆိုပြီးတော့ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်ကိုနိုင်ငံမှာကိုနေရမယ်ဆိုတော့သူကလည်းဒါလူဘယ်လိုလုပ်ပြောလို့ဆိုသူတို့ပြောနေတာကျွန်တော်ဒီမှာဒုက္ခရနေတယ်ဒီမှာဒီလူရီယာဒုက္ခပဲလားဟိုလူရီယာဒုက္ခပဲလားကျွန်တော်စာဖို့မရှိဘူးဘာဖို့မရှိဘူးဘယ်မှာသွားလို့မရဘူးအဲ့လိုကြီးဖြစ်နေ
လူကုန်ကူးသူတွေဟာသူတို့ကိုမဲဆောက်ကနေတဆင့်ဖတ်ချဘူးခရိုင်အဲ့ဒီနောက်မဟာချိုင်အထိအစစ်အစစ်တည်ဆောင်လာကြတာလည်းဖြစ်ပါတယ်သူတို့တွေကိုမလေးရှားနိုင်ငံအထိပို့ဆောင်ဖို့အတွက်လူပွဲစားတွေကိုတဦးကိုထိုင်းပန်းဝေသသိန်းခွဲအထိပေးရကြောင်းဖမ်းမိတဲ့ရိုဟင်ဂျာတွေရဲ့ဝန်ခံပြောကြားချက်တွေနဲ့ထိုင်းအနာဘိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်ရှင်
အခုတော့ဗီယက်နမ်နိုင်ငံရဲ့လျက်စစ်ကားရောင်းချနိုင်ရေးရည်မှန်းချက်အကြောင်းရှုစားကြရအောင်ပါထုတ်ဖော်ရခဲ့တဲ့အမေရိကန်ဈေးကွက်မှာဗီယက်နမ်လျက်စစ်ကားရောင်းဖို့ကြိုးစားနေပါတယ်အမေရိကန်ဝယ်သူတွေလက်ခံရင်တခြားဈေးကွက်မှာလည်းရောင်းရလွယ်မှာဖြစ်တာကြောင့်အမေရိကန်ဈေးကွက်ကိုဦးစားပေးနေကြောင်း FinFast Company အကြီးအကဲကပြောပါတယ်အပီသတိဆောင်မကိုအခြေခံပြီးတော့မအီတန်စင်တင်ဆက်ထားပါတယ်
VN Community Fin Group ရဲ့လက်အောက်က FinFast Company ကထုတ်တဲ့လျှက်စစ်ကားတွေကို VN နိုင်ငံတွင်းမှာနေမှာနိုင်ငံတကာဈေးကွက်အထူးသဖြင့် American ဈေးကွက်ကိုထိုးပေါက်နိုင်ဖို့ကြိုးပမ်းနေကြပါသည
် We trying to make EVs in all different segments so everybody can
ဒီစက်က EV တွေကလူတိုင်းစေးနိုင်အောင်လို့အမျိုးအစားစုံထုတ်နိုင်အောင်စ조사နေပါတယ်။တဘာဝပတ်ဝန်းကျင်ညဉ့်ဉန်းမှုမဖြစ်စေတဲ့တည်ယူပို့ဆောင်ရင်းနဲ့ဒီတန့်ရှင်းတဲ့အနာဂတ်ဖြစ်အောင်လို့အချိန်မြှုပ်ပြီးတော့လှုပ်ဆောင်နေပါတယ်ရှင့်
FinFast Company က2019မှာကပထမဆုံးစထုတ်ခဲ့တာဖြစ်ပြီးတော့အခုတော့စည်ယုံတွေကနေပြောင်းလဲတောက်ပါတဲ့လျှက်စစ်ကားအသစ်တွေအများကြီးထွက်နေပါပြီ
EVs smart EVs open up a whole new world
smart EV လျှက်စစ်ကားတွေကကမ္ဘာအသစ်တစ်ခုလိုမျိုးအသစ်အစမ်းဖြစ်နေတာပါတမျိုးကြမော်တော်ရင်မဟုတ်တော့ပါဘူးကားအောက်မှာဓာတ်ခဲဘက်ထရီအကြီးကြီးပါတဲ့အတွက်ကြောင့်မလို့လုံဆောင်နိုင်တာတွေလည်းအများကြီးရှိပါတယ်ခိုင်းမှာမြုပ်ထားတဲ့စပတ်နည်းပညာတွေအများကြီးရှိပါတယ်။ဒါကြောင့်မလို့ EV လက်စစ်ကားကအချိန်နဲ့မျှဖို့ပြီးတော့ကောင်းမွန်လာမှာပါ။ iPhone ကနေပြီးတော့ smartphone ပြောင်းတယ်လို့မျိုးပါပဲ
။ FinFast Company ထဲမှာယင်းနှောင်းနေသူတွေအစပိုင်းမှာတော်တော်များခဲ့တာကြောင့်ဒီနှစ် August လမှာ FinFast Company ရဲ့ stock share ဈေးတွေတက်ခဲ့ပြီးတော့ General Motors နဲ့ Ford Motor တခြားကားကုမ္ပဏီတွေထပ်တောင်းမှပို့ပြီးတော့ဈေးများခဲ့တာပါ။အခုတော့ VinFast Company က American ဈေးကွက်ကိုထိုးပေါက်နိုင်ဖို့ဦးစားပေးလှုပ်ဆောင်နေပါတယ်။မြောက် Carolina ပြည်နယ် Raleigh မြို့မှာ American Dollar 4 Billion ကုန်ကျခံပြီးတော့လျှက်စစ်ကားထုတ်တဲ့စည်ယုံတွေကိုတိစောက်ထားပြီး American ပြည်ရင်းကနေ VN လျှက်စစ်ကားတွေကိုနောက်နှစ်ကစပြီးထုတ်ဖို့ VinFast ကစီစဉ်ထားပါတယ်။
Our rationale is very simple. If we can make it there, if we
tomorrow ကတော့ရှင်းရှင်းမဲ့တွေ့ရလေ။ဟိုမှာကားထုတ်ပြီးတော့အောင်မြင်နေဆိုရင်လူတွေရဲ့ယုံကြည်မှုကိုရမှာပါ။အခုတော့ ASEAN နိုင်ငံတွေရသူတွေကကျမတို့စီကကားဝယ်ပါမယ်။ American ပြည်သူတွေကသာကျမတို့ရဲ့ကားကိုဝယ်စီရင်တော့အောင်လက်မဲ့ထုတ်ပေးလိုက်သလိုဖြစ်သွားမှာပါ။တခြားသူတွေလည်းလိုက်ပြီးဝယ်ကြမှာပါ။ဒါမဲ့လေသူတို့ဆရာဒီလိုအားပေးမှုရဖို့ကလည်းတော်တော်ကိုခက်ပါလိမ့်မယ်။
FinFast Company ကအရှေ့တောင်အာရှအိန္ဒိယနဲ့အရှေ့လယ်ပိုင်းဈေးကွက်ကိုပြင်ပထားပြီးရောင်းချနေတဲ့အပြင်ဒီနှစ်ကုန်ပိုင်းမှာဥရောပကိုလျှက်စစ်ကားစပြီးတော့တင်ပို့ရောင်းချဖို့စီစဉ်ထားပါတယ်။အိန္ဒိယနဲ့အင်ဒိုနီးရှားကလျှက်စစ်ကားထုတ်စည်ယုံတွေမှာ American Dollar တန်း400ဘို FinFast Company ကယင်းနှမြုံနယ်ထားပြီးဖြစ်ပြီးတော့2024ကျရင်ကမ္ဘာတဝန်ဈေးကွက်အခု50ကိုထိုးပေါက်နိုင်မှုရည်မှန်းထားတာပါ။ FinFast Company ရဲ့မိခင်ကုမ္ပဏီကြီးဖြစ်တဲ့ Vin Group ကိုတည်ထောင်သူ Fanyet Wong ကဗီယက်နမ်နိုင်ငံမှာအချမ်းသာဆုံးတတိယကြီးဖြစ်ပါတယ်။2017ကနေ2022ခုနှစ်ကြာ Fin Group ရဲ့ဝင်ငွေကအဆ50တိုးပြီးတော့ဒေါ်လာ5ဘီလီယံခွဲကျော်ဝင်ခဲ့တာပါ။ VN အစိုးရကလည်းမော်တော်ယာဉ်ကဏ္ဍကိုအားထားကျင်းနေတာပါ။၃မိုင်ကျော်တံတားနဲ့ VN ပြည်မကြီးကိုချိတ်ဆက်ထားတဲ့ပင်လယ်ထဲမှာဧက800ကျော်မြေဖို့ထားတဲ့ကျွန်းတွေမှာနှစ်နှစ်အတွင်းလျှက်စစ်ကားစေယုံတွေတိစောက်ထားပြီးတော့အရင်းမြစ်အများကြီးစိုက်ထုတ်စရာမလိုပဲတစ်နှစ်ကို EV အစီးနှစ်သိန်းခွဲလောက်ထုတ်နိုင်နေတာပါ Fin Group ကုမ္ပဏီကထိန်းချုပ်ထားတဲ့ Green and Smart Mobility GSM အငှားရည်လုပ်ငန်းကို VN နိုင်ငံကနေအင်ဒိုနီးရှားနိုင်ငံအထိတိုးချဲ့ဖို့ FinFast ကုမ္ပဏီကစီစဉ်ထားပါတယ်American နဲ့တခြားဈေးကွက်တွေတည်းတိုးဝင်ဖို့အစီအစဉ်လည်းရှိတာပ
ါ từ cái việc mà nhà khói của xe xăng xe dầu rồi là sự khắc nghiệt của thời tiết
ဒီလိုပုံစံနေဒီမှာဓာတ်ဆီနဲ့ဒီဇယ်ကားတွေကနေထွက်တဲ့အမှုန်နဲ့အငွေတွေနောက်ပြီးကားတွေကနေထွက်တဲ့အပူတွေကြောင့်ပတ်ဝန်းကျင်ညံ့ရပါတယ် ဒါကြောင့်လျှက်စစ်ကားတွေကိုပြောင်းတုံရင်းပိုကောင်းတဲ့ပတ်ဝန်းကျင်ကိုချက်ချင်းပဲရကြမှာပါ
အပြာရောင်တောက်တဲ့ VFA နဲ့ Felix S. လျှက်စစ်ဆိုင်ကယ်ရီရာထဲချီကိုထုတ်ထားပြီးဖြစ်တာကြောင့်ပြည်သူတွေကလျှက်စစ်ရင်တွေနဲ့ရင်းနှီးပြီးသားပါတယ်။လျှက်စစ်ရင်တွေကတက်စီဒီဇယ်ရင်တွေလိုမျိုးအတန်မကျေပါဘူး။လူဦးရေ98သန်းရှိတဲ့ VNN နိုင်ငံမှာ Honda နဲ့ Yamaha Motorcycle တွေ65သန်းလောက်တုံးနေပြီးတော့ကိုပိုင်ကားစီးရဲ့သူကနေပေမဲ့ဒီနှစ်ပိုင်းမှာကားရောင်းချမှုနှုန်းကတဖြည်းဖြည်းတိုးလာနေပါတယ်။
ဖြစ်စစ်ကားတွေကသဘာဝပတ်ဝန်းကျင်အတွက်ပိုကောင်းမယ်လို့ထင်ပါတယ် VF8 နဲ့ VF34 မှာပါဝင်တဲ့စနစ်တွေနဲ့ဒီဇိုင်းကောင်းတဲ့အတွက်ကျမလိုအမျိုးသမီးတယောက်အတွက်တင့်တော်တယ်လို့ထင်ပါတယ
်2021မှာကားအစီးရင်5သိန်းရောင်းရတဲ့အကြောင်း VNN မော်တော်ယာဉ်ထုတ်လုပ်သူများချက်လက်မှာဖော်ပြထားပါတယ် VNN လျှက်စစ်ကားစည်းကွက်မှာ VinFast ကားတွေနေရာယူထားပေမဲ့တရုတ်လျှက်စစ်ကားစည်းကွက်နဲ့တော့ရှင်းပြရအောင်မှာဖြစ်ပါတယ်ရှင်
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေညှော်လင့်ချက်တွေပိုကောင်းတဲ့မက်ဖန်တွေကိုတောင်းတမိတာတွေကရင်လိုလက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါတောသားရှင်များရှင် VOA မြန်မာပိုင်းရဲ့ပုံထုံးနဲ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုဆက်ပြီးတော့ကြည့်ရှုနားဆင်ကြမယ့်အပတ်စဉ်အစီအစဉ်တွေထက်မှာတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့အမေကြီးဩဇာယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနိုင်ရှင်ချက်အစီအစဉ်နဲ့အမေရိကန်နိုင်ငံရေးဆိုင်ရာသတင်းဆောင်ပါကဘာတော်လာခီးသွားစတဲ့ကဏ္ဍတွေကိုထုတ်လွှင့်တင်ပြသွားဖို့ရှိပါတယ်အရင်ဆုံးတော့အမေကြီးဩဇာအစီအစဉ်နဲ့စကြရအောင်ပါမြန်မာစိုက်ပျိုးရေးကဏ္ဍအနှိမ့်ချမှုရဲ့အကျိုးဆက်ကိုကြားမှာပါမြန်မာနိုင်ငံဟာနှစ်ပေါင်း36နှစ်လောက်ကုလသမဂ္ဂရဲ့ကမ္ဘာအဆင်းရဲဆုံးနိုင်ငံစီးရင်ထဲကနေဒီကနေ့အထိအယုံမထွက်နိုင်သေးပါဘူး။ဒါဟာမြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍအနှိမ့်ချနေတာကအဓိကဖြစ်တယ်လို့ထောက်ပြနေတာတွေလည်းရှိပါသေးတယ်။ဒါနဲ့ပတ်သက်ပြီးတော့လှိလာထားတဲ့ကိုခင်မောင်စိုးမင်းကဒီတစ်ပတ်ရဲ့မြေကြီးဩဇာအစီအစဉ်မှာစူးစီးတင်ဆက်ထားပါတယ
်။ကုလသမဂ္ဂကထုတ်ပြန်ထားတဲ့ Least Developed Countries LDC လို့ခေါ်တဲ့ဖွံ့ဖြိုးတိုးတက်မှုအနည်းဆုံးတနည်းအားဖြင့်အဆင်ရဆုံးနိုင်ငံတွေစီးရင်ထဲမှာမြန်မာနိုင်ငံပါဝင်နေတာအခုအထိနှစ်ပေါင်း36နှစ်ရှိနေပါပြီ။အဲဒီလို LDC အဆင်ရဆုံးနိုင်ငံအဖြစ်တိုင်းတားရမှာအချမ်းအားဖြင့်နိုင်ငံသားတဦးချင်းစီရဲ့ပြင်းမြဝင်ငွေနှိမ့်ချမှုကျန်းမာရေးနဲ့အရွယ်ရောက်ပြီးသူစားတက်မြောက်မှုနှုန်းအပါအဝင်ပညာရေးနဲ့စီးပွားရေးယိုယွင်းကျဆင်းမှုစတာတွေကိုအဓိကသတ်မှတ်ထားပါတယ်။စီဝါရေးယိုရင်းချဆင်းမှုတွေတဲမှာစိုက်ပျိုးရေးကဏ္ဍကအဓိကဖြစ်ပါတယ်။ဒါကြောင့်ကမ္ဘာအဆင်အဆုံးနိုင်ငံများ LDC စီရင်ကနေလွတ်မြောက်ဖို့အတွက်မြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဘယ်လိုအနေအထားရှိပါသလဲ LDC နဲ့ပတ်သက်ပြီးလေ့လာထားတဲ့ American မြန်မာလူမှုအဖွဲ့အစည်း VACI ရဲ့ဥက္ကဋ္ဌဖြစ်သူဒေါက်တာရိုဒင်းကအခုလိုပြောပါတယ်
။စီဝါရေးဖွံ့ဖြိုးတိုးတက်မှုဟာအဓိကဒီ LDC ကိုတိုင်းတာတဲ့အသုံးချက်ထဲမှာအရေးကြီးတာပေါ့နော်။အဲ့ဒီမှာစိုက်ပျိုးရေးရဲ့နိုင်ငံခြားပုတ်ကုံရဲ့ပေါ့နော်ကျွန်တော်ပါပါပြေအားလုံးသိတဲ့အတိုင်းစိုက်ပျိုးရေးနိုင်ငံဖြစ်တယ်အတိကနိုင်ငံခြားပုတ်ကုံဆန်ပဲပြောင်းကအစပေါ့နော်အဲ့ဒီမှာမိခိုးနေတာဖြစ်တယ်အခုဓာတ်ငွေတို့ဘာလို့ကတော့နောက်ပိုင်းမှာဖြစ်တယ်ဆိုတော့အဲ့ဒီအပိုင်းမှာလည်းတော်တော်ကိုအခြေအနေဆိုးရပါတယ်ကျွန်တော်ချင်းပြည်နယ်ချင်းဒေသကိုကြည့်မယ်ဆိုလို့ရှိရင်လူတွေစစ်တိုက်နေတယ်စစ်ဖြစ်နေတယ်ဘလီနဲ့ဘုံချဲတယ်အထံတလမ်းမျိုးဆိုရင်ဒါမျိုးတဲမှာအိမ်တွေတော့မရှိတော့ဘူးပေါ့နော်ဖခင်ကြောင့်အစားကိုအလုံးထွက်ပြေးတင်းရှောင်ရတယ်မီဇိုရမ်အိန္ဒိယဖက်ကိုဒုက္ခတဲ့၅တောင်းကျော်ပေါ့နော်ထွက်ပြေးခိုလုံနေရတယ်မနီပူပြည်နဲ့ထဲထိပေါ့နော်ဆိုတော့အဲ့ဒါအားလုံးထွက်ပြေးတဲ့လူတွေအားလုံးကစိုက်ပျိုးရေးကဏ္ဍမှာအလုံးလုံးတဲ့သူတွေဖြစ်တယ်ဒါကြောင့်စိုက်ပျိုးရေးထုတ်ကုန်တွေစိုက်ပျိုးကဏ္ဍတအားကျတယ်နောက်တစ်ခုကဥပမာဒီတပိုင်းတစဒီမိုကရေစီ2010ကျော်ပြီးတဲ့နောက်မှာကမ်ပလက်နဲ့ main da phe ma now ta cha chin taw ma le a na ji bo wa u site pyu ye tor tor ko di phit thun khe le so ro a ni a chin ni ri a khu di wa u site pyu de data a long a khu a sit map phit pwa de nya ri main aw hlan ye di persistent ta ga ni a chan phe bong che tai khai pi ro aim mi show ni de data ri phit de a ra jaw a tet lu bi a kong thwet pi ya de kala phit de twet what outside view ye lo tacha site view alo the sons of our site view ma shi da lo phit de so ro de bi long tight down ne so no ta ke ko si bwa yi ma the site view ye le ta ke main cha bi ra so song ni tha yaut de a ra jaw di se so ya jaw sin ye twin po nat me ldc ya ni lwat lam ma myin ba wu po so ba de lo chan tong tat ba de
ka ba bo ma nai ngan mya so wa shi cha bi a ri the ga 46 nai ngan ga ldc ka ba sin ye so nai ngan twi phit cha bi a mya su ga africa dai ga phit cha ba de အရှတ်တိုင်းမှာမြန်မာအပါအဝင်၉နိုင်ငံရှိကတချို့နိုင်ငံတွေကတော့မကြာခင်မှာအစင်းရဲဆုံးနိုင်ငံများအဖြစ်ကနေကျွလွတ်တော့မဲ့လမ်းစာတွေမြင်နေရပါပြီ။အာဆီယံနိုင်ငံတွေထဲမှာလည်းလာအိုနဲ့ကမ္ဘောဒီးယားလိုနိုင်ငံတွေပါဝင်ကြပါတယ်။ဒါပေမဲ့လာအိုနိုင်ငံမှာစိုက်ပျိုးရေးဟာဖွံ့ဖြိုးတိုးတက်နေတဲ့အတွက်ဒီပုံအတိုင်းဆိုရင်2026ခုနှစ်မှာကမ္ဘာအစင်းရဲဆုံးနိုင်ငံအဖြစ်သတ်မှတ်ထားတဲ့စရင်ကနေရုံးထွက်နိုင်လိမ့်မယ်လို့ကုလသမဂ္ဂကပြောပါတယ်။အလားတူကမ္ဘောဒီးယားနိုင်ငံဟာလည်းစိုက်ပျိုးရေးနဲ့ကမ္ဘာလက်ခီးသွားလုပ်ငန်းတွေကအလားအလာကောင်းတွေရနေတဲ့အတွက်အဲ့ဒီစင်းကနေရုံးထွက်နိုင်တဲ့အနေအထားတွေရှိလာပြီလို့ဆိုပါတယ်မြန်မာနိုင်ငံလိုပဲ LDC ကကမ္ဘာအစင်းရဲဆုံးနိုင်ငံတွေစီးရင်မှာအရင်ကပါဝင်ခဲ့ကြတဲ့နိုင်ငံ6နိုင်ငံကတော့စ조사ရုံးကန်မှုကြောင့်အခုအခါမှာအဲ့ဒီ LDC စီးရင်ကနေပယ်ဖျက်ပေးလိုက်ပြီးဖြစ်ပါတယ်အဲ့ဒီနိုင်ငံတွေကတော့အာဖရိကတိုက်ကဘော့ဆွာနာ၊စီဘိုဘတ်၊အီကွေတိုရီယယ်၊ဂီနီယာတို့ဖြစ်ကြပြီးအာရှကမော်ဒိုက်နဲ့ပစိဖိတ်ကျွန်းနိုင်ငံတွေဖြစ်ကြတဲ့ဆမိုဝါ၊ဗနွားတူးစ်တို့ဖြစ်ကြပါတယ်LDC ကကမ္ဘာအစင်းရဲဆုံးနိုင်ငံများစီးရင်ဝင်နိုင်ငံတွေကိုကုလသမဂ္ဂက3နှစ်တစ်ကြိမ်သုံးသတ်တာဖြစ်ပါတယ်မြန်မာနိုင်ငံအနေနဲ့လည်း LDC ကအစင်းရဲဆုံးနိုင်ငံအဖြစ်ကနေလွတ်မြောက်မဲ့လမ်းစာတွေရရှိလာပြီလို့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်2018ခုနှစ်မေလကတစ်ကြိမ်ထုတ်ပြန်ခဲ့ပြီး2021ခုနှစ်ဇန်နဝါရီလအတွင်းကတော့မကြာခင်မှာအဲ့ဒီစင်းကနေပယ်ဖျက်နိုင်မဲ့အနေအထားရှိနေတယ်လို့တခါထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လည်းဆက်အနာသိမ့်ပြီးနောက်ပိုင်းမှာတော့အခြေအနေအားလုံးဟာပြောင်းမြန်ဖြစ်သွားခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးမြန်မာအမေရိကန်လူမှုအဖွဲ့အစည်း BACN ရဲ့ဥက္ကဋ္ဌဖြစ်သူဒေါက်တာရိုဒင်းကအခုလိုပြောပါတယ်
။ကျွန်တော်ဗမာပြည်ကခုနပြောသလို knowledge ချက်တော့ရှိခဲ့တယ်။2015ကနေတောင်ဆန်းစုကြည် NLD အစိုးရလက်ထက်ကနေပေါ့နော်။ဒီကြည်လဖွံ့ဖြိုးရေးလဲအစိုက်ပြူးရေးတွေစီးပွားရေးတွေလှုပ်လာတဲ့ခါကျတော့အဲဒီ developing country တို့တူးချဲ့လာမဲ့အစ်စ်မြင့်တင်လာမဲ့အခြေအနေထိရောက်လာတယ်ဒါမဲ့စစ်အစိုးရအခြေအနေမှာတော့ပိုးလို့ဆိုးလာမယ်လို့ကျွန်တော်ယူဆပါတယ်ဘာလို့ဆိုတော့အခုကျွန်တော်တို့ကြားနေရတာကတော့ဒီပမာပြည့်ရဲ့စီးပွားရေးတိုးတက်မှုနှုန်းကလာမဲ့နှစ်ဆိုလို့ရှင်အနှုတ်เนาะဒီအတိုးမဟုတ်ဘူးအပေါင်းမဟုတ်ဘူးအနှုတ်ဆက်သုံးရခိုင်နှုတ်လောက်ကျသွားမဲ့အခြေအနေလို့တော့စီးပွားရေးပညာရှင်တွေအတွက်တယ်စစ်အာဏာရှင်တွေအာဏာသိမ်းလိုက်တော့ပိုဆိုးတယ်အားလုံးကပိုဆိုးတယ်လို့ကျွန်တော်သုံးသပ်တယ်ဒါကြောင့် LDC ကနေကျွန်တော်အခုတော့လွတ်လမ်းမမြင်ဘူးပိုလို့ဆိုးမလို့ထင်ပါတယ
်တကယ်တော့ least developed country LDC ပုံပြမှုအနေဆုံးနိုင်ငံတနည်းအားဖြင့်အစင်းရဲဆုံးနိုင်ငံအဖြစ်စီးရင်ဝင်ဖို့ကသက်ဆိုင်ရာနိုင်ငံကနေကုလသမဂ္ဂကိုလျှောက်ထားရတာဖြစ်ပါတယ်ကုလသမဂ္ဂကအလိုလျောက်သတ်မှတ်ပေးတာမဟုတ်ပါဘူးအဲ့ဒီလိုလျှောက်ထားဖို့အတွက်အစိုးပိုင်းကပြောခဲ့သလိုတဦးချင်းပြည်မြဝင်ငွေနှိမ့်ချမှုကျန်းမာရေးနဲ့ပညာရေးနှိမ့်ချမှုစိုက်ပျိုးရေးယိုယွင်းကြဆင်းမှုတွေနဲ့အကြမ်းမြင့်တိုင်းတာပါတယ်မြန်မာနိုင်ငံမှာအုပ်ချုပ်ခဲ့တဲ့မြမဆိုရှယ်လစ်လမ်းစဉ်ပါတီမဆလာအစိုးရက1985ခုနှစ်မှာတနိုင်ငံလုံးအရွယ်ရောက်ပြီးသူတိုင်းစာတက်မြောက်ပြီးဆိုတဲ့ကြောက်စာတိုင်းတွေကိုတိုင်းနယ်ပြည်နယ်မြို့ကြီးတွေမှာထင်ထင်ရှားရှားစိုက်တူထားပြီးပညာရေးအစစ်မြင့်ကြောင်ပြသခဲ့တဲ့အတွေ့ကုလသမဂ္ဂကလက်ခံတဲ့ LDC ရှောက်ထားခွင့်အချက်နဲ့အကျုံးမဝင်ခဲ့ပါဘူးအဲ့ဒါကြောင့်ကြောက်စာတိုင်းတွေကိုမဆလာအစိုးရကချက်ချင်းဖယ်ရှားဖျောက်ဖျက်ခဲ့ပါတယ် ဒါအပြင်စိုက်ပျိုးရေးမှာလည်းတိထတိညာအောင်မြင်နေတဲ့အကြောင်းမီဒီယာတွေမှာတခန္ဓနာဖော်ပြခဲ့တဲ့အတွက်ကြောင့်ကုလသမဂ္ဂကမြန်မာနိုင်ငံကိုအစိုးရဆုံးနိုင်ငံအဖြစ်စဉ်းစားမပေးခဲ့ပါဘူး။ဒါတွေဟာအမှားအယွင်းတွေဖြစ်ပါတယ်ဆိုပြီးနောက်ပိုင်းမှာဝန်ခံခဲ့ပါတယ်။အဲဒီနောက်1989ခုနှစ်မှာမြန်မာနိုင်ငံကရှောက်ထားခဲ့တဲ့အတွက်ကမ္ဘာအစိုးရဆုံးနိုင်ငံအဖြစ်ကုလသမဂ္ဂကနေစည်းရင်းသွင်းပေးခဲ့ပါတယ်။အဲ့ဒီလိုကမ္ဘာအစိုးရဆုံးနိုင်ငံ LDC စည်းရင်းဝင်အဖြစ်ကုလသမဂ္ဂမှာရှောက်ထားလိုက်တဲ့အတွက်တင်ရှိနေတဲ့ကျွေးမြီတွေလျှော်ပစ်ဖို့ချင်းငွေတွေကိုထောက်ပံ့ငွေအဖြစ်ပြောင်းလဲသတ်မှတ်ပေးဖို့နဲ့နောက်ထပ်လည်းသက်သာတဲ့အတိုးနှုန်းနဲ့ချင်းငွေရရှိဖို့စတာတွေကိုရရှိလိမ့်မယ်လို့မျှော်မှန်းခဲ့ပါတယ်ဒါပေမဲ့လည်းငါတို့နိုင်ငံဟာကမ္ဘာအစိုးရဆုံးနိုင်ငံတွေဖြစ်သွားပါပြီဆိုပြီးပြည်သူအလုံးရဲ့နှလုံးစိတ်ဝမ်းမှာအားငယ်ညှို့နှံ့သွားပြီးမြမဆိုရှယ်လစ်လမ်းစဉ်ပါတီမဆလာအစိုးရပေါ်မှာအယုံကြည်ကင်းမဲ့ကုန်ကြတယ်လို့အဲ့ဒီအချိန်ကစက်မှုတစ်ဝင်းကြီးစစ်အရာရှိဟောင်းဦးတင့်စွေရေးသားတဲ့ကျော်ဘိုးအိတ်ကလေးကိုချီကားလွဲဆိုတဲ့စာအုပ်မှာအတိအလင်းဝန်ခံခဲ့ပါတယ်ဒါအပြင်ရလတ်ကိုသာမြင်ပြီးဘေးရွက်ဆိုးကျိုးတွေကိုထည့်မစင်စားခဲ့မိဘူးလို့လည်းဝန်ခံထားပါတယ်အဆုံးမှာတော့1988လူထုအရေးတော်ပုံကြောင့်အစိုးရဆုံးနိုင်ငံ LDC ရဲ့ရပိုင်ခွင့်တွေဘာတစ်ခုမှမရပဲမွေပါလဲဆုံးသားလဲဆုံးနာမည်ပြက်တာပဲအဖတ်တင်ခဲ့တယ်လို့မဆလာအစိုးရစက်မှုတစ်ဝင်ကြီးဦးတင့်စွေရဲ့စာအုပ်မှာဖော်ပြထားပါတယ်စာပြေကန္တာမှာလည်းစီမံကိန်းသီးနှံတွေကိုကြိုက်ကြိုက်မကြိုက်ကြိုက်အတင်းအကျပ်စိုက်ခိုင်းတာသီးနှံထွက်ထွက်မထွက်ထွက်အတင်းကျပ်သတ်မှတ်ဈေးနဲ့ရောင်းချခိုင်းတဲ့မဆလာအစိုးရအပေါ်တောင်းသူလဲသမားတွေကသီးမခံနိုင်ကြပဲအယုံကြည်မဲ့လာပြီးနောက်ဆုံးမှာအစိုးရပြိုကွဲခဲ့ရတယ်လို့ဝန်ခံရေးသားထားပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ခရော့ယူကရိန်းမြန်မာလွှမ်းမြောက်ရေးတိုက်ပွဲနိုင်ရှင်းချက်နိုင်ရှင်းချက်အစီအစဉ်အလဲရောက်ပါပြီမြန်မာအရေးဟာယူကရိန်းအရေးနဲ့ရှင်ရင်နိုင်ငံတကာအာရုံစိုက်ခံရမှုအနေပါခဲ့သလိုအခုလည်းဆက်ပြီးတော့အနေပါနေဆဲဖြစ်ပါတယ်အဲ့လိုနိုင်ငံတကာရဲ့အာရုံစိုက်မှုနဲ့အပြေးထောက်ခံမှုဟာသတင်းမီဒီယာတွေရဲ့ကဏ္ဍအားနည်းမှုကြောင့်ဒါမှမဟုတ်သက်ဆိုင်ရာအစိုးရရဲ့နိုင်ငံတကာဆက်ဆံရေးလိုအပ်ချက်ကြောင့်ဖြစ်နိုင်သလားဆိုတဲ့အပေါ်သုံးသပ်မှုတွေရှိပါတယ်ယူကရိန်းမြန်မာလွှမ်းမြောက်ရေးတိုက်ပွဲနိုင်ရှင်းချက်အစီအစဉ်မှာဟောက်ဆာကတင်ဆက်ထားပါတယ်
ယူကရိန်းနိုင်ငံရေးမှာဆိုရင်တမရဇလန်စကီကိုယ်တိုင်အခြားနိုင်ငံခေါင်းဆောင်တွေနဲ့တောတွေ့ပြီးတော့ထောက်ခံမှုတွေရအောင်လုပ်နေပါတယ်အလျားတူပဲ NUG အစိုးရနဲ့အာနာသိန်းစစ်တပ်ကလည်းအာဆီယံနိုင်ငံတွေအပါအဝင်နိုင်ငံတကာအားပေးထောက်ခံမှုရဖို့အပြိုင်အဆိုင်စ조사နေကြပါတယ်ယူကရိန်းနဲ့မြန်မာအရေးဟာတူညီချက်တွေရှိနေသလိုကွဲပြားခြားနှက်ချက်တွေလည်းရှိနေပါတယ်နိုင်ငံတကာရဲ့အာရုံစိုက်မှုနဲ့အားပေးထောက်ခံမှုတွေဟာသက်ဆိုင်ရာအဖွဲ့အစည်းတွေရဲ့ဆက်ဆံရေးအားနည်းချက်ကြောင့်လားဒါမှမဟုတ်နိုင်ငံရဲ့အကျိုးစီးပွားဆက်နွယ်နေမှုကြောင့်လားဆိုတာကိုအာနာသိန်းခါစားမှာစစ်တပ်ရဲ့ဖမ်းဆီးတာကိုခံခဲ့ရမှုတဲ့သတင်းစာဆရာကိုနေတန်မောင်ကိုဆက်သွယ်မေးမြန်းထားပါတယ
်ရုံးသုံးဝန်ခံရင်တော့ကျွန်တော်တို့ဒီဘက်ကဒီတော်လိုင်းလှုပ်ရှားမှုအင်အားစုတွေဘက်ကပေါ့နော်ဒီပတ်စစ်စစ်တပ်ကကျူးလွန်နေတဲ့ပြည်မှုတွေနဲ့ပတ်သက်ပြီးတရင်တင်ဆက်တဲ့အခါမှာပြောတာဆိုတာနိုင်ငံရေးရစီးပွားရေးပြောတာဆိုတော့မှနိုင်ငံတကာကိုမရောက်နိုင်ဘူးလို့ပြောရင်တော့နည်းနည်းလေးကျွန်တော်တို့အသိတော်လက်မခံချင်ရောက်ပါတယ်ကျွန်တော်မြန်မာနိုင်ငံမှာ Ukraine Russia test ဆိုပြီးတစ်နှစ်ကျော်လောက်ကျွန်တော်ကျူးဖြစ်တာပါကျွန်တော်နိုင်ငံကဟိုတချို့ကတော့ပြောတာငါတို့ကကန်ဆူတယ်ငါတို့နိုင်ငံမှာတခုခုအရေးကြည့်တဲ့အခြေအနေတွေဖြစ်တိုင်းကမ္ဘာမှာကြီးမားတဲ့ပြဿနာကြီးတစ်ခုဖြစ်နေအဲ့လိုအာရုံနဲ့နေသွားတယ်ဆိုတော့ဒါကတော့မှန်မယ်လို့ပြောပြရတယ်။ယူကရိန်းရဲ့နဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့အကျိုးစီးပွားကြီးတယ်။ကျွန်တော်နိုင်ငံနဲ့ပတ်သက်ရင်နိုင်ငံတကာရဲ့အကျိုးစီးပွားမရှိဘူးလို့ပြောပြရတယ်။ moral အကျိုးစီးပွားလောက်ပဲရှိတယ်။ democracy ရောအပြည့်လူခွင့်ဖြစ်တယ်ပေါ့နော်။အဲ့ဒီဟာကြောင့်ဖြစ်တာပါ။ဒါဒုတိယတစ်ချက်ကတော့ကျွန်တော်တို့ဘက်မှာ PR အားနည်းချက်ရှိတယ်။အဲ့ဒါအမှန်ပဲ။ပြာမှာကျွန်တော်သတင်းသမားယူဘက်ကလည်းပြာအားနေတယ်လို့ဒီလက်နက်ကင်တိုက်နေတဲ့အင်အားစုတွေရောနောက်အတိုက်ခံအစိုးရတွေဘက်ကော PR အနေနဲ့အဲ့တော့ PR ကိုပြီးခဲ့တဲ့နှစ်နှစ်ခွဲလောက်မှသူတို့ PR strategy တွေပြင်လာပြီးနိုင်ငံတကာထိုးပေါက်တယ်အဲသူတို့ဒီကျွန်တော်တို့ကြားလိုက်မယ်တော်ပါတယ်ပြီးခဲ့တဲ့နှစ်ပတ်လောက်ကကျွန်တော်တို့ဒီ channel 4 ਆ လာမသိဘူးတောက်လျှောက်ကျွန်တော်တို့ဒီ currency ရတိုက်ပွဲပိုင်းတောက်လျှောက်အကုန်လုံးသူတို့ဆိုလိုချင်တာကဒီလို impact မျိုးက every day နေတိုင်းဖြစ်စီရမလို့ဘူးဒါပေမဲ့ကဘာကိုရောက်တယ်ကဘာကတိလာဆိုတိတယ်စိတ်ဝင်စားလားကကူညီမလားဆိုတော့ကူညီခြင်းတယ်ဒါပေမဲ့ Ukraine ကိုကိုယ်တိုင်ကူညီတယ်မြန်မာကိုအဲ့တော့နောက်ဆုံးဘေးနေရာမှာနိုင်ငံတကာကကျွန်တော်တို့ဒီ PR အားနဲ့လို့ကျွန်တော်နိုင်ငံမကူတာမဟုတ်အကျိုးစီးပွားကြောင့်ဘာကြောင့်လဲဆိုတော့ဒီစစ်ပွဲပေါ်သုံးသက်ချက်နိုင်ငံတကာကဟာအမြင်မတူဘူးအဲ့တော့ကြောင့်ပဲကျွန်တော်ထင်ပါတယ်တူညီချက်တွေကတော့ဖွင့်လို့အကုန်တူပါတယ်မတရားအဖြစ်ဟိုလူတို့ကိုအယက်သားတွေကိုနိုင်ငံတနိုင်ငံလူမျိုးတွေပြည်သူတွေအများကြီးနေရပေါင်းပေါင်းလာတာနေတဲ့နိုင်ငံတကူကျူးကျော်တာ ਨੇ ကိုယ်နိုင်ငံတွေမှာရှိတဲ့ကိုယ်ပြည်ကျူးကျော်ပြီးဆင်နွှဲတာ ਨੇ စစ်ပွဲချင်းကတော့တူတူပဲဖြစ်ခဲ့တဲ့တတ်တာဖြတ်တာရက်စက်မှုဟိုယူရောဘလူးဟ ோம் လေးစစ်ရာဆိုမှုအဲ့ဒါအားလုံးကတူတူပါပဲပူတင်ကို ICC တင်မှုကြိုးစားတယ်မဲအောင်လာဘာလို့ ICC တင်မှုမကြိုးစားလဲကျွန်တော်ဆုံးမပြောခဲ့တဲ့ interest ပါလားကျွန်တော်ဆိုလိုချင်တာကျွန်တော်နဲ့တိုင်းပြည်နဲ့ Ukraine မှာဖြစ်နေဆိုပေါ်ကခက်ခဲတဲ့ခံစားမှုတွေဒုက္ခတွေအားလုံးတခုပဲနိုင်ငံတကာကျွန်တော်တို့ဘာကြောင့်မကူညီရလဲဆိုတော့အချုပ်အခြားအာဏာပိုင်တဲ့နိုင်ငံတခုကိုသူများနိုင်ငံကျူးကျော်တာကိုကျူးကျော်တယ်လို့ပြောပြီးနိုင်ငံအတွင်းမှာဖြစ်နေတဲ့ဟာကိုတော့ပြည်ရင်းစလို့ပြောနေပါတယ်ကျွန်တော်တို့ကလည်းကိုယ့်ကိုပြန်မေးတာကျွန်တော်တိုင်းမှာဖြစ်နေတဲ့တော်လိုင်းကြီးကပြည်ရင်းစတာကျွန်တော်တို့ကပြည်ရင်းစမဟုတ်ဒါပေမဲ့နိုင်ငံတကာ definition ကတော့ပြည်ရင်းစဒါဒီအချုပ်အခြားအာဏာပိုင်တဲ့ကိစ္စကိုဝန်မဆွတ်နဲ့ဆိုတဲ့နေရာမှာရက်သွားတဲ့အတွက်ကျွန်တော်တို့ညှောင်းနေတာမဖြစ်ဘူးအဲ့တော့ကျွန်တော်တို့ကကိုယ်အားကိုကိုပြီးကိုယ်ပွဲကိုပြီးအောင်လုပ်ပါမှာပေါ့လေ
ဒါကတော့ယူကရိန်းရေးနဲ့မြန်မာအရေးကိုသတင်းစာဆရာကိုနေတံပောင်ကတုံ့တက်ထားတာပဲဖြစ်ပါတယ်။နောက်တစ်ပတ်မှလည်းဘသူတွေကဒီစီစင်မှာပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောင်းစာပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာ
ပါ။အခုတော့အမေရိကန်နိုင်ငံရေးဆိုင်ရာသတင်းဆောင်မှဖက်ဆက်ချင်ပါတယ်။ကာဇာဒေသမှာအစ္စရေးကစစ်ရေးအရှိန်မြင့်နေချိန်မှာပဲအပြစ်မဲ့အရတားတွေစစ်ဘေးတံမခံရရဲ့အမေရိကန်ပြည်တော်စုကထားလောင်းတောင်းဆိုပါတယ်ဟာမတ်စ်တွေကိုချေမုန်းဖို့အစ္စရေးရဲ့စစ်ဆင်ရေးဟာအောင်မြင်နိုင်ခြင်းနဲ့ပါတယ်လို့လည်းစစ်ရေးကြွမ်းကျင်သူတွေကသတိပေးပါတယ် VOA သတင်းထောက် Veronica Iglesias ပြောထားတဲ့သတင်းကိုတော့ကြောင်းအောင်တင်ပြထားပါတယ်
ဂါဇာဒေသကအရက်သားတွေအထိကိုက်ငဲအောင်နဲ့ဟမတ်တွေကသာအဓိကပြစ်မှတ်ထားအရှိန်တိုးမြင့်တိုက်ခိုက်သွားမယ်လို့အစ္စရေးစစ်ဘက်ကပြောပါတယ်။ဒါပေမဲ့လည်းထွက်ပေါ်လာတဲ့ဗီဒီယိုတွေမှာတော့အရက်သားအင်ဂျီတွေပျို့ချပျက်စီးနေတာကိုတွေ့နေရတာကြောင့်အစ္စရေးရဲ့တုံ့ပြန်ပုံနဲ့အမေရိကန်ရဲ့ထောက်ခံကူညီမှုတွေနဲ့ပတ်သက်လို့အားလုံးကသတိထားစောင့်ကြည့်နေတာပါ။အမေရိကန်ရဲ့ယက်တီချက်ကတော့
What we are providing to Israel is subject
ကျွန်တော်တို့ကဥပဒေကန့်သတ်ချက်နဲ့အညီအစ္စရေးကိုထောက်ပံ့ပေးတာပါ။အပြစ်မဲ့တဲ့သူတွေရဲ့အသက်ကိုကာကွယ်ဖို့လိုအပ်တဲ့အဆင့်တွေအတိုင်းလဲစောင့်ရွက်သတ်မှတ်ထားပါတယ်
။အောက်တိုဘာ9ရက်ဟာမတ်စ်တွေအစ္စရေးကိုဝင်ရောက်တိုက်ခိုက်ပြီးဖမ်းဆီးခေါ်ဆောင်သွားတာခံရတဲ့ဒဇာဂန်တွေရဲ့မိသားစုဝင်တွေကတော့အစ္စရေးရဲ့မြေပြင်စစ်ဆင်ရေးအတွင်းဒဇာဂန်တွေအနေနဲ့ကြားရောက်မှကိုစိုးရိမ်ပါတယ်။ဒါ့အပြင်လည်းအဲ့ဒီဒဇာဂန်တွေလွတ်မြောက်ရေးနီလန်ပေါင်းစုံနဲ့ဂျိုးပန်းနေကြောင်းအမေရိကန်ဘက်ကပြောထားတာပါ
We are prepared to support humanitarian
pauses. အပြင်းမဲ့သူတွေရဲ့အသက်ကိုကာကွယ်ဖို့လိုအပ်တဲ့အဆင့်တွေအတိုင်းလဲဆောင်ရွက်ဖို့တတ်မှတ်ထားပါတယ်။ဒဇာဂန်ဖမ်းဆီးခံရသူတွေအိမ်ပြန်လာနိုင်ဖို့အခြေအနေနဲ့လိုင်လျောညီစွာဆောင်ရွက်နေပါတယ်။အဲ့ဒီလိုအကောင့်ထဲပေါ်လာဖို့ကိုလည်းနေ့စဉ်ကြိုးပမ်းနေပါတယ်
။ Hamas တွေကိုအပြီးတိုင်ချေမှုန်းဖို့ကတော့မဖြစ်နိုင်တော့ဘူးပါပဲလို့စစ်ရေးကြွမ်းကျင်သူတွေကပြောပါတယ်။လာပေါင်းများစွာအချိန်ယူရမှာဖြစ်ကြောင်းလည်းထောက်ပြပါတယ်။
The defense that Hamas will put up in that
Kunni Bainui atwin joun twei ka ya da myo ma ho be Hamas twei ha du du thu tat bi myo pya a saung twei ja ga khu kan ni da chaung a pyin tan che mong bo lo ba de ta chein ne ma da sa gan twei fancy thain thain tha de niya ko Israel bet ga pyet mat tha ma tai kai mi aung le nyet che ma pyat chou ban ni ya ba de
စစ်ပွဲအဆုံးသတ်သွားပြီဆိုရင်အနေထားတဲ့ဖန်တီးမှသာနှစ်ဦးနှစ်ဖက်အဆင်ပြေစေမှာဖြစ်တယ်လို့ဆိုရတယ်
Hamas was created as a result of
အများပြောဆိုဆွေးနွေးခဲ့ကြတယ်လို့နှစ်ပြည်တော်စနစ်အရာပါလက်စတိုင်းအနေနဲ့ရည်တည်ခွင့်မရတာကြောင့် Hamas ဖြစ်လာတာပါဘလို့အဆုံးသတ်တယ်လဲဆိုတော့မြင်တဲ့အတိုင်းပါပဲအကြောင်းကြောင့်အကျိုးဖြစ်လာတာပ
ါဂါဇာမှာတနင်္ဂနွေနေ့ကကုန်ပစ္စည်းတူလောင်ယုံကိုဝင်ရောက်လူရတာဟာဥပဒေစိုးမိုးမှုရောပါလာတာကိုပြသနေတာဖြစ်တယ်လို့ပါလက်စတိုင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီကပြောပါတယ်။ပုံဟန်မြင့်ကြီးဖရန်စစ်ကဂါဇာမှာအပြည့်ရဖို့နဲ့ဖန်ဆီးထားတဲ့ဒဇာဂန်တွေပြန်လွတ်ဖို့ထပ်မံတောင်းဆိုချိန်မှာပဲအခုလိုယိုယွင်းလာနေတဲ့အခြေအနေကိုကုလသမဂ္ဂကသတိပေးခဲ့တာပါခင်ဗျာ
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA ပေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။ခုတော့ကဘာတလောခီတော်အစီအစဉ်မှာ Harry Potter ရုပ်ရှင်ပရိသတ်တွေအတွက်ရုပ်ရှင်ဇာဝင်ခန်းတွေထဲကိုရန်ရောက်သွားသလိုဖြစ်အောင်ဖန်တီးပေးထားတဲ့နေရာတခုဂျပန်နိုင်ငံတိုကျိုမြန်မာဖွင့်ထားပါတယ်။အာရှကပရိသတ်တွေအတွက်အတိတ်ကလုပ်ထားတဲ့ The Making of Harry Potter စီကိုမဆူမြတ်မုံကကဘာတလောခီတော်အစီအစဉ်ကနေခေါ်သွားပါလိမ့်မယ
်။ပေါ်ဆရာလေး Harry Potter ရဲ့အကြောင်းကိုအခြေခံပြီးရိုက်ကူးထားတယ်။ Harry Potter ရုပ်ရှင်ဇာတ်ကားတွေဟာနိုင်ငံဆုံးမှာတိတ်ကိုအောင်မြင်ခဲ့တာနဲ့အတူနိုင်ငံတကာပရိသတ်တွေလည်းတန်းတဲ့ချီရှိပါတယ်။ပေါ်တဲ့ပညာတွေနဲ့ထူးခြားတဲ့ဇာတ်လမ်းတွေကိုအမြင်ဆန်းအောင်ရိုက်ကူးထားတဲ့ Harry Potter ရုပ်ရှင်ပရိသတ်တွေအတွက်ရုပ်ရှင်တွေကလိုအတွေ့အကြုံတွေရနိုင်ကြအောင်လို့ Warner Brothers ရုပ်ရှင် Studio က The Making of Harry Potter ဆိုတဲ့ Studio Tour တစ်ခုကိုဂျပန်နိုင်ငံမှာဖန်တီးထားပါတယ်။ Britain နိုင်ငံ London မြို့မှာ2012ခုနှစ်တုန်းကအလားတူ Studio Tour ဖွင့်ခဲ့တာမှာတိတ်ကိုအောင်မြင်ခဲ့တဲ့အတွက်အာရှမှာပထမဆုံးအတွေ့အကြုံရနိုင်ကြအောင်လို့ဂျပန်နိုင်ငံတိုကျိုမြို့တော်မှာထပ်ပြီးတော့ဖန်တီးထားတာဖြစ်ပါတယ်။တိုကျိုမြို့တော်တွေကနယ်ရီမရက်ွက်ကစတူရန်မီတာ3000လောက်ကျယ်ဝန်းတဲ့ကစားကွင်းဟောင်းကြီးမှာ Harry Potter Studio Tour ကိုဖွင့်ထားတာဖြစ်ပါတယ်
။ The company decided to build the tour here in Tokyo because of the incredible fan base.
တိုကျိုမှာ Harry Potter ပရိသတ်တွေအများကြီးရှိတာမို့ဒီမှာပြာခန်းဖွင့်ဖို့ဆုံးဖြတ်ခဲ့ကြတာပါ။နောက်တစ်ခုကလည်းတိုကျိုမြို့နယ်နဲ့မွေးတဲ့နေရာမှာပြာခန်းလုပ်ဖို့သိပ်ကောင်းတဲ့နေရာကိုအဆင်ပြေပြေရှာတွေ့ရလဲပါပါတယ်။အာရှမှာပထမဆုံး Harry Potter တွေ့ကြုံကိုရနိုင်မဲ့နေရာဖြစ်တာမလို့ဒီတွေ့ကြုံကိုရဖို့တိုကျိုလာလေသူတွေများလာတာကနေဒေသတွေမှာဂျပန်နိုင်ငံကမျက်စိကျစရာဈေးကွက်တစ်ခုဖြစ်လာနိုင်ပါတယ်။
တိုကျိုမြို့မှာဖွင့်ထားတဲ့ Harry Potter Studio Tour ကိုလာကြသူတွေအနေနဲ့ Harry Potter ရုပ်ရှင်တွေတိုင်းမှာအရေးပါတဲ့အခန်းကနေပါဝင်တဲ့နေရာတွေကိုကိုယ်တိုင်ရောက်သွားသလိုဖြစ်နေအောင်လို့အပြင်အဆင်တွေအလုံးကိုဖန်တီးထားပါတယ်။ Hogwarts မှာအတက်ပညာသင်ကျောင်းကြီးကိုသွားမဲ့ကျောင်းသူကျောင်းသားတွေအလုံးအကျွတ်ပထမဆုံးထူးခြားတဲ့အတွေ့အကြုံကိုရစေတဲ့ London မြို့ King's Cross ဘူတာရုံက Platform Number 9 and 3 Quarter အတိုင်းပြင်ဆင်ထားတဲ့အပြင် Hogwarts ကိုခေါ်သွားပေးမယ်။ Hogwarts Express မြေထားတွဲတွေကိုလည်းရုပ်ရှင်တွေကအတိုင်းဖန်တီးထားလို့လာလေသူတွေယထားတွဲတွေထဲဝင်ထိုင်ပြီးတော့ယထားစီးရဲ့အတွေ့အကြုံမျိုးရစေပါတယ်။ Hogwarts မှာအတက်ပညာသင်ကျောင်းကြီးလိုလှုပ်ထားတဲ့နေရာမှာလည်း Great Hall ခမကြီးလိုပြင်ဆင်ထားတဲ့ပြာခန်းကြီးတွေကိုဝင်လိုက်ပြီးဆိုတာနဲ့ Harry Potter နဲ့သူ့တငယ်ချင်းတွေဆရာဆရာမတွေနဲ့စီစီကားကားဖြစ်နေတဲ့ဇာဝင်ခန်းတွေကိုအမှတ်ရစေပါတယ်။လန်ဒန်မှာဖွင့်ထားတဲ့ Harry Potter Studio Tour မှာမပါတဲ့နေရာသစ်တွေကိုလည်းဂျပန်မှာထည့်ထားပါတယ်
။ The tour in Tokyo is based on the original concept from London and so
လန်ဒန်မှာရှိတဲ့ဝူရပုံစံမျိုးတိုင်းတိုချိုမှာလည်းလှုပ်ထားပါတယ်။ဒါကြောင့် Great Hall ခန်းမကြီးရဲ့ဝင်တာနဲ့ Howard's ကိုရောက်လာကြတဲ့အကြောင်းသားတွေရတဲ့အတွေ့အကြုံတိုင်းရနိုင်မှာဖြစ်ပါတယ်။လန်ဒန်ပြကန်းမှာမပါတဲ့ဇာဝင်ကန်းတချို့ထပ်ဖြည့်ထားတာကတော့တိုချိုပြကန်းရဲ့ထူးခြားမှုပါ။ဥမာရွေရှားနေတဲ့စကြင်ကြောင်းလှေကားကြီးကိုဒီမှာတွေ့ရပါမယ်။နောက်တစ်ခုကလာကြတဲ့ Airdrie အနေနဲ့သူတို့ဓာတ်ပုံတွေရိုက်ပြီးနိုင်ငံပေါ်ကဓာတ်ပုံပေါင်တွေထဲမှာလှုပ်ရှားနေတဲ့ဓာတ်ပုံတွေလိုပေါ်နေအောင်လှုပ်လို့ရကြမှာဖြစ်ပါတယ်။
Harry Potter ရုပ်ရှင်ကားတွေကဇာဝင်ကန်းတချို့အတိုင်းပြန်လည်ဖန်တီးထားတဲ့ Tokyo မြို့က The Making of Harry Potter ကိုလာလည်ကြသူတွေအနေနဲ့အံ့ဩစရာကောင်းတဲ့အပြင်အဆင်တွေကိုမြင်တွေ့နိုင်ုံမကအဲ့ဒီအပြင်အဆင်တွေနဲ့အပြန်အလှန်ထိတွေ့တုံ့ပြန်မှုရှိအောင်လဲလှုပ်ထားတာပါ Harry Potter ရုပ်ရှင်တွေထဲမှာအသုံးပြုခဲ့တဲ့ပစ္စည်းစံတွေစမ်းပြတဲ့တံတားတွေအဝတ်အစားတွေကိုလည်းကိုယ်တိုင်အနီးကပ်မြင်တွေ့နိုင်ကြပါတယ
် We have added a number ofnew show sets which is not available in London for instance we have the moving marble staircase
လန်ဒန်မှာမပါတဲ့ London Ministry of Magic လို့နေရာမျိုးရွေးချယ်နေတဲ့လှေကားမျိုးတွေထည့်ထားတာအပြင်အဲ့ဒီတွေနဲ့အပြန်အလှန်တုံ့ပြန်မှုရှိစေမဲ့အရာမျိုးတွေလည်းဒီမှာပိုလှုပ်ထားပါဗျ။ဒါကြောင့်လာလေတဲ့အဲ့ဒီတွေအနေနဲ့ရုပ်ရှင်နကားဖြစ်အောင်ဖန်တီးရတဲ့စမ်းကျင်မှုတွေကိုအနီးကပ်ကိုယ်တိုင်တွေ့ကြုံခံစားနိုင်ကြမှာဖြစ်ပါတယ်
ကိုဗစ်လွန်ကာလကမ္ဘာမှာနိုင်ငံတကာခီးသွားတွေပြန်များလာပြီဖြစ်လို့2023နှစ်ရာသီမှာစတင်ဖွင့်ခဲ့တဲ့ဂျပန်ကဟယ်ရီပေါ်တာအတွေ့အကြုံနေရာကိုလာလည်ခြင်းတွေထင်မထားလောက်အောင်များတယ်လို့စတူဒီယိုတိုးတာဝန်ရှိသူတွေကပြောပါတယ်။မဖွင့်ခင်တည်းကကိုနောက်ထပ်3-4လစာလောက်ကြိုတင်လက်မှတ်တွေအရောင်းကုန်ခဲ့တယ်လို့ပြောပါတယ်
။ The interest has been beyond our imagination so far
လုံးလုံးစဲအထိလူတွေရဲ့စိတ်ဝင်စားမှုကကျွန်တော်တို့ထင်ထားတာထက်ပိုများပါတယ်။ပြကန်းမဖွင့်ခင်ကတည်းကအွန်လိုင်းကနေလက်မှတ်တွေကြိုးဝယ်ထားကြတာ။အောက်ဂူလာအထိကိုလက်မှတ်တွေရောင်းကုန်ခဲ့ပါပြီ။ခက်ခဲတဲ့ project တစ်ခုဖြစ်ပေမဲ့အခုချိန်ထိကျွန်တော်တို့ပြကန်းအပေါ်စိတ်ဝင်စားမှုကမယုံကြည်နိုင်လောက်အောင်ကိုများတဲ့အတွက်အတော့ဘူပဲကျေနပ်အားရစရာဖြစ်ပါတယ်။
ဆိုင်ဆီယာမ JK Rowling ရေးသားခဲ့တဲ့ Harry Potter စာအုပ်ဇာတ်လမ်းတွဲတွေကိုရုပ်ရှင်အဖြစ်နဲ့ဖန်တီးခဲ့တာဟာအခု2023ခုနှစ်မှာ22နှစ်ပြည့်သွားပါပြီ Harry Potter ရုပ်ရှင်ဇာတ်လမ်းတွဲပထမဆုံးဖြစ်တဲ့ Harry Potter and the Philosopher's Stone ရုပ်ရှင်ကို2021ခုနှစ်မှာစတင်ပြသခဲ့ခြင်းတွေကအမကန်ပရိသတ်တွေရရှိခဲ့တာဖြစ်ပါတယ်ဒါကြောင့်လဲ Warner Brothers ရုပ်ရှင် Studio ကအခုလိုမျိုးရုပ်ရှင်ဇာဝင်ကန်းတွေကိုပြန်လည်ဖန်တီးပြီးတော့ပရိသတ်တွေကိုယ်တိုင်ရုပ်ရှင်တွေကလို့အတွေ့အကြုံရနိုင်အောင်လို့လုပ်ထားတာဖြစ်ပါတယ်။ Tokyo မြို့က The Making of Harry Potter Studio တို့မှာရုပ်ရှင်ဇာဝင်ကန်းတွေတဲကအတိုင်းအတွေ့အကြုံလိုချင်တဲ့ဆိုရင်တော့လူကြီးလက်မှတ်တစ်စောင်ကို American $45လောက်နဲ့ညီမျှတဲ့ Yen 6300ကလေးလက်မှတ်တစ်စောင်ကို $25ကနေ $35လောက်အထိပေးရမှာဖြစ်ပါတယ်ရှင်။ကျွန်မစုမြန်ပါမှာ
။ VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ်။
VOA မြန်မာပိုင်းရဲ့ပုံထုံးနဲ့မနေ့ကအစီအစဉ်တွေမကြာခင်ရနာတော့မှာပါ VOA ရဲ့ထုတ်လွှင့်ချက်တွေကို Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေမှာတိုက်ရိုက်တင်ဆက်ထားသလိုပြန်လည်နားဆင်လို့လည်းရပါတယ်အခုကြန့်ရှိနေတဲ့အချိန်အတွင်းမှာတော့သတင်းအချင်းချက်ကိုတင်ဆက်ပေးပါအောင်မယ်ဣသရေလကအင်္ဂါနေ့ကလေကြောင်းကတိုက်ခိုက်ရာမှာဂါဇာစီးတီးမြို့နာကဒုက္ခသည်စခန်းတစ်ခုထိမှန်ပြီးတော့တိုက်ခတ်အဆောက်အဦတွေပြိုကျအဲ့ဒီနေရာတွေမှာကျင်းကြီးတွေဖြစ်ကျန်ခဲ့ပါတယ်ဣသရေလမြေပြင်စစ်တပ်တွေကလည်းဂါဇာမြောက်ပိုင်းတလောကဟားမတ်စစ်သွေးကြွတွေကိုတိုက်ခိုက်နေပါတယ်ဂျဘလီယာတိုက်ခတ်အဆောက်အဦတွေကိုဣသရေလကအနည်းဆုံး6ကြိမ်လေကြောင်းကတိုက်ခိုက်ခဲ့တယ်လို့ဟားမတ်တွေအုပ်ချုပ်နေတဲ့ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်ဟားမတ်တွေရဲ့အခြေခံအဆောက်အုံတွေကအရက်သားတွေနေထိုင်တဲ့အဆောက်အဦတွေအောက်မှာရှိကြပြီးတော့ဂျဘလီယာကအဲ့ဒီလိုအဆောက်အုံတွေကိုကြည်ကြဲပြင်းပြတိုက်ခိုက်ခဲ့တယ်လို့ဣသရေလစစ်တပ်ကအင်္ဂါနေ့ကပြောပါတယ်။တခါရှမ်းမြောက်ဒေသကတစ်တုံညနိခွန်စစ်စင်ရေး9ရက်တာကာလအတွင်းမှာစစ်ကောင်စီရဲ့တပ်စခန်းပေါင်း80ကျော်အပါဝင်ချင်းရွှေဟော်ဖောင်းဆိုင်ဒိန်နီမျိုးတွေကိုအလုံးစုံထိန်းချုပ်လိုက်နိုင်တယ်လို့ညီနောင်မဟာမိတ်တုံးဖွဲ့ကအောက်တိုဘာလ31ရက်နေ့စွဲနဲ့ထုတ်ပြန်ထားပါတယ်စစ်စင်ရေးအတွင်းမှာတန်ချက်ကား6ဆင့်အပါဝင်စစ်လက်နက်တွေနဲ့စစ်အုံဆောင်ပစ္စည်းအများအပြားတင်စီရမိတယ်လို့ MNDAA ကိုကန့်တပ်ဖွဲ့ကကြေညာထားပါတယ်တိုက်ပွဲကာလအတွင်းအလင်းဝင်လက်နဲ့ချသူကတရားကြောထိရှိနေပြီးတော့အညံ့ခံဖမ်းဆီးရမိသူတွေကိုလုံခြုံပေးကင်းစွာနေရာချထားပေးခဲ့တယ်လို့လည်းညီနောင်မဟာမိတ်တုံဖွဲ့ကသတင်းထုတ်ပြန်ထားပါတယ်
ဒီကနေ့မနက်အတွက်သတင်းအချင်းထုတ်တွေကတော့ဒီလောက်ပါပဲရှင်ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လို့ရမှာကတော့မသင်္ကေတဖြစ်ပါတယ်ပူထူနေ့မနက်ဖက်6နာရီနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့လိုင်းဒိုမီတာ49နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ခဲ့တာပါတောတာအရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေရှင်ပြီးတော့အီကိုအားပေးနာစင်နဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ကျမနန်းလာပါ